Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ VOA American Dance ရဲ့2018ခုနှစ်မေလ9ရက်နှင်းလာနေညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီလိုင်းနိုမီတာ1925 32နဲ့လိုင်းလတ်190ဒူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်မာဒီကနေ့ညအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့သမ္မတဗလာဒီမီပူတင်ဟာလက်ချေမြောက်ရုရှားသမ္မတအဖြစ်တန်းသစ်စာချင်းဆိုလိုက်ပါပြီ။အီရန်နျူကလ িয়ার သဘောတူညီချက်ကနှုတ်မထွက်ဖို့ဗြိတိန်ကအမေရိကန်ကိုစီရင်ပြောဆိုနေပါလေ။အိန္ဒိယရဲ့အကူအညီနဲ့မြန်မာနိုင်ငံမှာရည်ကြီးမှုကြိုတင်တည်ပြတဲ့စနစ်နဲ့ငလျင်တိုင်းထွားရေးစနစ်တွေကိုတက်ဆင်လိုက်ပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်မှတ်သဆင်အောင်နဲ့တင်ပြပေးသွားမှာပါခင်
ဗျ။ဟုတ်ကဲ့ပါခင်ဗျာ။ကချင်းဒေသမှာစစ်ပွဲတွေကြောင့်ပိတ်မိနေသူတွေကိုပြည်ထောင်စုအစိုးရရဲ့ဂျားဝင်ညှိနှိုင်းမှုနဲ့နေရာရွှေ့ပြောင်းပေးနေပါပြီ။
ဒီမနေ့9နိုင်ရစပြီးတော့မှ14နဲ့တက်ကြီးရွယ်ဦးနဲ့ကလေးတွေကိုထည့်လိုက်တယ်။သူတို့ကလည်းနောက်ကူးကနေပြီးမှရေတကြုံရောက်တယ်။ရေတကြုံကနေပြီးမှကားပြောင်းစီးတယ်။ကားခွန်စီးနဲ့လာကြိုးတယ်။သူ့တမားကြီးခွဲလောက်မှ
ဒေသခံကူညီကယ်ဆယ်ရေးသူကပြောကြားသွားတာပါ။ဒီအကြောင်းနဲ့အတူဒီကရင်ပြည်နယ်ဘက်မှာလည်းကရင်နေဆက်ထိုင်းမြန်မာနေဆက်မှာပေါ့လေဒီကရင်နဲ့ကရင်ဒီဒုက္ခသည်စခန်းတွေကနေဒုက္ခသည်တွေမြန်မာပြည်တွင်းကိုပြန်ပို့ခံရပါတယ်တခါမွန်ပြည်နယ်ဘက်မှာတော့နိုင်ငံရေးဆင့်ဆွေးနွေးပွဲတွေကိုပြုလုပ်နေပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။စီးပွားရေးသက်တမ်းအောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်အစီအစဉ်တွေပဲဖြစ်ပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မမညသင်းအောင်တို့ပြောပြပေးပါအောင်ဗျာ
။ရုရှားနိုင်ငံမှာသမ္မတသို့မဟုတ်ဝန်ကြီးချုပ်ယာရုတွေကို1999ခုနှစ်ခေတ်ကစတင်တာဝန်ထမ်းဆောင်ခဲ့တဲ့ဗလာဒီမီပူတင်ဟာခရီးမင်းနတ်တော်အတွင်းကလပစွာပြင်ဆင်ထားတဲ့အန်ဒရီယက်စကီခမဆောင်မှာရွှေနဲ့ကုတ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကန်ပြီးလက်ချင်မြောက်သမရအဖြစ်ဒီကနေ့တင်းနှလာနေမှာကျန်းသက်စာချင်းဆွလိုက်ပါပြီ။ရုရှားနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံကအနှကျင်းဆက်တိုက်သမရအဖြစ်ဝင်ရောက်ရှင်ပြိုင်နာကိုတားမြစ်ထားတဲ့အတွက်ဒီဖွဲ့စည်းပုံကိုမပြင်မဲ့သူ့အနေနဲ့ငါးချင်မြောက်သမရအဖြစ်ပြန်လည်အရွေးခံခွင့်မရှိပါဘူး။သူနောက်ဆုံးသမ္မတအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့တက်တန်းတွင်ယူကရိန်းနိုင်ငံကခရိုင်းမီးယားဒေသကိုသိမ်းပိုက်ခဲ့သလိုစီးရီးယားမှာ CIA ရဲ့စစ်စင်ရေးတွေပြုလုပ်ဖို့သမ္မတဘာရှားအယ်အာဆတ်နဲ့ပူးပေါင်းဆောင်ရွက်ခဲ့ပါတယ်။မလောက်တွင်ကျင်းပခဲ့တဲ့ရုရှားသမ္မတရွေးကောက်ပွဲမှာအင်အားမကောင်းလာတဲ့ပြန်ဘက်9ဦးနဲ့ရှင်ပြိုင်နာမှာသမ္မတပူတင်ကမဲရီအတွက်စုစုပေါင်း89ရက်ခိုင်နှုန်းကိုရရှိခဲ့ပါတယ်။ရွေးကောက်ပွဲအတွင်းမဲဆန္ဒရှင်တွေအတွက်ရွေးချယ်စရာသိပ်မရှိသလိုမဲမဲ့တမာမှုတွေလည်းကျေစင်ပြန့်ပြန့်ဖြစ်ပေါ်ခဲ့တယ်လို့နိုင်ငံတကာလေးလာစောင့်ကြည့်သူတွေကဖြစ်တင်ဝေဖန်ခဲ့ပါတယ်ဒီလိုဖြစ်ပေါ်ခဲ့မှုတွေဟာအနေငယ်သာဖြစ်ပြီးသူတို့အနေနဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းရုရှားရုပ်ောက်ပွဲဆိုင်ရာအရာရှိတွေကပြောပါတယ
်အီရန်ရဲ့နျူကလ িয়ার အရေးနိုင်ငံတကာသဘောတူညီချက်မှာအမေရိကန်ပြည်ထောင်စုဆက်ပြီးပါဝင်အောင်ဗြိတိန်နိုင်ငံသားရေးဝန်ကြီးကသမ္မတထရမ့်အစိုးရကိုနားချစည်းရုံးဖို့ပြင်ဆင်နေပါတယ်အီရန်ဘက်ကနျူကလ িয়ার စီစဉ်ကိုကန့်သတ်ပြီးနိုင်ငံတကာကပိတ်ဆို့တံခတ်မှုတွေလျှော့ပေးခဲ့တဲ့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်မယ်လို့ပြောဆိုနေချိန်မှာဗြိတိန်နိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်ဝါရှင်တန်မြို့တော်ကိုရောက်လာတာဖြစ်ပါတယ်။ဘောရစ်ဂျွန်ဆန်ဟာအမေရိကန်ဒုသမ္မတမိုက်ပန့်စ်နဲ့သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်တို့ကိုတနင်္လာနေ့တွေ့ဆုံမှာဖြစ်ပါတယ်။အီရန်ရေးကိစ္စဟာထိတ်တန့်ဆွေးနွေးမဲ့အကြောင်းအရာဖြစ်တယ်လို့ဗြိတိန်နိုင်ငံသားရေးယုံကပြောဆိုပါတယ်။အီရန်ဘက်ကစိုက်ဘာချိုးဖောက်တဲ့လုပ်ငန်းတွေ၊ Hezbollah အကြမ်းဖက်အဖွဲ့ကိုထောက်ခံတာတွေ၊မစ္စိုင်းဒုံးကျည်အစီအစဉ်နဲ့ Yemen ကဟူသီသဘုံတွေကိုလက်နက်တပ်ဆင်ပေးတာတွေလို့အရှေ့လေပိုင်းဒေသလုံခြုံရေးကိုထိခိုက်စေတဲ့ပြုမှုပုံတွေနဲ့ပတ်သက်ပြီးကင်တွယ်ဖြေရှင်းဖို့ဗြိတိန်အမေရိကန်ပြည်ထောင်စုနဲ့ဥရောပမိတ်ဖက်နိုင်ငံတွေအကြားညီညီညွတ်ညွတ်ကြိုးပမ်းနေတဲ့အကြောင်းဝါရှင်တန်ကိုမလာရောက်ခင်ဗြိတိန်နိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်ကပြောဆိုပါတယ်အီရန်အပေါ်အရေးယူပိတ်ဆို့မှုရုပ်သိမ်းထားတာကိုထပ်ပြီးတက်တန်းတိုမတိုလာမယ့်မေလ12ရက်နေ့မှာသမ္မတထရမ့်ကဆုံးဖြတ်ရမှာဖြစ်ပါတယ
် CIA ဘဟုထောင်လိုင်းအေဂျင်စီအကြီးအကဲဖြစ်ခန့်အဖို့သူရွေးချယ်ထားသူဂျီနာဟတ်စပက်ဟာအကြမ်းဖက်သူတွေအပေါ်ကြမ်းတမ်းစွာကင်တွယ်ခဲ့တဲ့အတွက်ဝေဖန်ပြောဆိုမှုတွေခံရတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်ကျမ်းဖက်သမားအဖြစ်တန်တရားရှိသူတွေပေါ်ကျန်းတန်းစွာကင်တယ်ခဲ့တဲ့အပေါ်အင်ဂျီရောကဆွေးရည်မှုတွေရှိနေတာကြောင့်ဆိုတဲ့အကြောင်းပြချက်နဲ့ CIA အကြီးအကဲဖြစ်ရွေးချယ်ခံမဲ့သူအဖြစ်ကနေရုပ်သိမ်းဖို့အတွက်ပြီးခဲ့တဲ့သတင်းပတ်မှာအဆိုပြုခဲ့ကြောင်းသတင်းတွေထွက်လာပြီးမှသမ္မတထရမ့်ကတင်းနေလာနေက Twitter လူမှုကွန်ရက်ကတဆင်အဲ့ဒီလိုပြောကြားလိုက်တာပါလက်ရှိအခြေအနေမျိုးမှာဒီအမျိုးဒီယာဒူးအတွက်အရေးအချင်းပြည့်မီဆုံးအမျိုးသမီးတဦးရှိနေတာကို ူကအကြမ်းဖက်သမားတွေပေါ်ကြမ်းတမ်းစွာကင်တယ်ခဲ့တယ်လို့ဆိုပြီးဒီမိုကရက်ပါတီဝင်တွေကမလိုလားဘူးဖြစ်နေတယ်လို့သမရထွန်းကတွစ်တာလူမှုကွန်ရက်မှာရေးသားပါတယ်အထက်လွှတ်တော်ကပြုလုပ်မဲ့ယာရုခံထားရေးကြားနာမှုအတွင်းပြင်းထန်တဲ့မေးခွန်းတွေပြုလုပ်တဲ့အခါ CIA အဖွဲ့တွေတမကပဲသူမရဲ့ပုဂ္ဂိုလ်ရေးဆိုင်ရာဂုဏ်သိက္ခာပါထိခိုက်စေနိုင်တယ်လို့ Husper အနေနဲ့ယုံကြည်နေကြောင်း The Washington Post သတင်းစာကပထမဆုံးရေးသားဖော်ပြခဲ့တာပါအဲ့ဒီသတင်းထွက်လာပြီးပြချင်းပဲ CIA ဌာနချုပ်ကိုသမရထွန့်မဆိုးရတာဝန်ရှိသူတွေသွားပြီး Husper ကိုတွေ့ခဲ့ကြပြီးတဲ့နောက်တင်းငွေနဲ့နောက်ပိုင်းအထိတော့သူမကိုရွေးချယ်ဖို့အမည်စင်းတင်သွင်းထားမှုဟာမူလအတိုင်းပဲရှိနေသေးတယ်လို့ဆိုပါတယ်။သူမရဲ့ကြားနာစစ်ဆေးမှုတွေကိုတော့ဗိုလ်ထုနေမှာပြုလုပ်မှာဖြစ်ပါတယ်
။2016ရွေးကောက်ပွဲမှာရုရှားကဝင်ရောက်စစ်ဖွဲ့မှုနဲ့ပတ်သက်ပြီးထွက်ဆိုဖို့သမရဒေါ်နယ်ထရန့်ကိုဆင့်ခေါ်တဲ့အပေါ်မှာသမရအနေနဲ့လိုက်နာစရာမလိုဘူးလို့သမရထရန့်ရဲ့ရှေ့နေအစ်စ်ရူဒော့ဖ်ဂျူလီယာနီကတင်းငွေနေနေကပြောပါရယ်ဒီကိစ္စမှာပါဝင်ပတ်သက်တယ်လို့အတင်းတိုက်တွန်းထွက်ဆိုခိုင်းမယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေအရသမရတယောက်ရဲ့အခွင့်အရေးကိုထိပါးရာရောက်တယ်လို့လည်းသူကဆိုပါရယ်နယူးယောက်မြို့တော်ဝန်ဟောင်းဖြစ်တာဝန်ထမ်းခဲ့ဘူးတဲ့ရူဒော့ဖ်ဂျူလီယာနီဟာသမရထရန့်ရဲ့ဥပဒေအကြံပေးအဖွဲ့မှာမကြသေးခင်ကမှပါဝင်လာသူဖြစ်ပါရယ်ရူဒော့sorry တိခတ်ပါရှင်ရောဘတ်မူလာဦးဆောင်တဲ့အထူးစုံစမ်းစစ်ဆေးရေးအဖွဲ့နဲ့တွေ့ဆုံမေးမြန်းခန်းဖြေကြားလိုစိတ်ရှိတယ်လို့သမရထရန့်ကပြောဘူးပေမဲ့သမရထရန့်အနေနဲ့မေးသမျှမေးခွန်းတွေကိုဖြေကြားမယ်လို့တာဝန်မခံနိုင်တဲ့အပြင်ပြည်သူ့အခွင့်အရေးဆိုင်ရာအမေရိကန်ဖွဲ့စည်းပုံဥပဒေရဲ့ပြင်ဆင်မှတ်မြောက်ပြင်ဆင်ချက်အရသမရကမေးခွန်းတွေကိုမဖြေကြားလို့ရင်ညှင်းဆိုခွင့်ရှိတယ်လို့မစ္စတာဂျူလီယာနီကပြောပါတယ်မေးမြန်းမဲ့မေးခွန်းတွေကိုကြိုတင်ပေးထားမယ်ဒါမှမဟုတ်သမရရဲ့ထွက်ဆိုချက်တွေအပေါ်ကြမ်းကြိမ်ခိုင်းတာမျိုးတွေမလုပ်ဘူးဆိုရင်တော့မေးမြန်းတာတွေကိုလက်ခံဖြေဆိုနိုင်ခြင်းရှိတယ်လို့ဆိုပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျ။မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့သဘာဝဘေးအန္တရာယ်တွေတက်တာရေးအတွက်ရည်ရွယ်ပြီးငလျင်နဲ့ရေကြီးမှုတွေကိုကြိုတင်သတိပေးတဲ့စနစ်ကိုအိန္ဒိယအစိုးရအကူအညီနဲ့တည်ဆောက်ပေးလိုက်ပြီးဖြစ်ပါတယ်။အိန္ဒိယအစိုးရရဲ့ထောက်ပံ့မှုနဲ့တည်ဆောက်ထားတဲ့ရေကြီးမှုကြိုတင်သတိပေးတဲ့စနစ်နဲ့ငလျင်တိုင်းထွာရေးစနစ်ဆက်တွေကိုမြန်မာနိုင်ငံဆိုင်ရာအိန္ဒိယသမ္မတကြီးဗစ်ကရမ်မစ္စရီကတောက်ကြနေမှာဖွင့်လှစ်ပေးလိုက်ပါတယ်။မြန်မာနိုင်ငံမှာနစ်စင်သဘာဝဘေးအန္တရာယ်တန်ခံနေရတဲ့တန်းနဲ့ချီတဲ့ပြည်သူတွေအဲ့ဒီဘေးဒဏ်တွေကတက်တာစီအစိုးရရဲ့ဆောင်ရွက်မှုတွေကိုအထောက်အကူပြုစီမှာဖြစ်တယ်လို့ဆိုပါတယ်အခုတက်ဆင်တဲ့တိုင်းထွာရေးစနစ်နှစ်ခုစလုံးကိုနေပြည်တော်မှာရှိတဲ့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနမှာတက်ဆင်ထားမှာဖြစ်ကြောင်းအိန္ဒိယတန်ယုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီစနစ်တွေကိုအလုပ်လုပ်မလုပ်ဆိုတာကိုလည်းစမ်းသပ်စစ်ဆေးပြီးဖြစ်တဲ့အပြင်မြန်မာနိုင်ငံကလက်ရှိစနစ်တွေနဲ့ချိတ်ဆက်လက်ပတ်နေပြီလို့ဆိုပါတယ်မြန်မာနိုင်ငံမှာ2008ခုနှစ်ကတက်ခတ်ခဲ့တဲ့ဆိုင်ကလုန်းနာခဲ့ကြောင်းလူပေါင်း34,000ကျော်တိတ်ဆုံးခဲ့တာကြောင့်ဒါဟာမြန်မာတမိုင်းမှာအဆိုးဝါးဆုံးသဘာဝဘေးဒဏ်လို့ယူဆထားကြပါတယ်
။ American သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ရဲ့ထိပ်သီးဆွေးနွေးပွဲဟာရှေ့လအတွင်းစင်ကာပူနိုင်ငံမှာကျင်းပဖြစ်ဖို့များတယ်လို့တောင်ကိုရီးယားသတင်းတွေမှာဖော်ပြထားပါတယ်။ကနေဒါနိုင်ငံမှာဇွန်လ8-9ရက်နေ့အထိကျင်းပဖို့ရှိတဲ့G7 ဆက်မှုထိပ်သီးနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကျင်းပမယ့်ရက်ကိုရှောင်ရှားတဲ့အနေနဲ့ခေါင်းဆောင်နှစ်ဦးရဲ့ထိပ်သီးဆွေးနွေးပွဲကိုဇွန်လတတိယပတ်လောက်မှာစင်ကာပူနိုင်ငံမှာကျင်းပကြဖို့ American နဲ့မြောက်ကိုရီးယားတို့ကသဘောတူထားကြကြောင်းအမည်မဖော်လိုတဲ့သတင်းအရင်းမြစ်တွေကိုအခြေခံပြီးတောင်ကိုရီးယားအခြေစိုက်ချိုဆွန်းအီဘိုနဲ့ယုံဟပ်သတင်းအေဂျင်စီတွေမှာဖော်ပြထားပါတယ်ဒီတော့တွင်မြောက်ကိုရီးယားဘက်ကငြိမ်းချမ်းရေးကိုလိုလားကြောင်းပြသတာကိုအားနည်းချက်အဖြစ်မမြင်မိစေဖို့မြောက်ကိုရီးယားကအမေရိကန်ကိုသတိပေးပြောကြားလိုက်ပါတယ
်ဖိလစ်ပိုင်နဲ့တရုတ်နိုင်ငံကြားအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ရေပိုင်တဲ့ကိစ္စအပေါ်ဖိလစ်ပိုင်သမ္မတရဲ့ပြော်ပြောင်းတဲ့ရည်တည်ချက်ကဖိလစ်ပိုင်လူမျိုးတွေအကြဆိုးရိမ်မှုတွေဖြစ်စေတယ်လို့လေ့လာသူတွေကဆိုပါတယ်ဖိလစ်ပိုင်သမ္မတအနေနဲ့တရုတ်နဲ့ဆက်ဆံရေးပြန်ကောင်းဖို့အတွက်2016ခုနှစ်နောက်ပိုင်းကနေကကြိုးပမ်းလာခဲ့တာပါအပြန်လာအဖြစ်တရုတ်ဘက်ကစီးပွားရေးအကူအညီပေးမယ်ဆိုတဲ့ကတိနဲ့နိုင်ငံကြားအငင်းပွားနေတဲ့ရေပိုင်နဲ့တဲတရုတ်ကလွတ်လွတ်လပ်လပ်နယ်ပယ်ချဲ့ထွင်လာမှာကိုဖိလစ်ပိုင်ရေချောင်းပညာရှင်တွေနဲ့ဖိလစ်ပိုင်လူမျိုးတချို့ကစိုးရိမ်နေကြပါတယ်။ကမ္ဘာဒုတိယအကြီးဆုံးစီးပွားရေးကိုပိုင်ဆိုင်ထားတဲ့တရုတ်နိုင်ငံရဲ့စစ်တပ်ဟာကမ္ဘာမှာတတိယအင်အားအကြီးဆုံးလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်ကိုဒစိတပိုင်းပိုင်ဆိုင်ကြတဲ့နိုင်ငံတွေအနေနဲ့တရုတ်က90%ခန့်ပိုင်ဆိုင်တယ်လို့တောင်းဆိုထားပါတယ်။ တင်မော့ဖြစ်ဒုံးလက်နဲ့နဲ့မြေပြင်ကနေဝဟင်ပြစ်ဒုံးလက်နဲ့တွေကိုတောင်တိုပင်လယ်ကကျွန်းတုံးကျွန်းမှာတရုတ်နိုင်ငံကတပ်ဆင်နေသလားဆိုတာကိုထုတ်ဖော်သွားမယ်လို့ဖိလစ်ပိုင်နိုင်ငံသားရဲ့ဝန်ကြီးအလန်ပီတာကာယေတာနိုကတောက်ကြနေကပြောဆိုကြောင်းနိုင်ငံပိုင်သတင်းကပြောဆိုထားပါတယ်
ဟဝိုင်ပြည်နယ်ကီလာဝေယံမီးတောင်ပေါက်ကွဲမှုကနေမြေကြီးတွေကွဲအပ်ပြီးအဲ့ဒီကနေထွက်လာတဲ့ချော်ရည်ပူတွေကြောင့်ပျက်စီးတဲ့အိမ်အရေအတွက်ဟာအခုဆိုရင်26လုံးရှိသွားပြီဖြစ်ပါတယ်။နောက်ထပ်အကွဲကြောင်းတွေထပ်ဖြစ်လာဖို့ရှိပြီးချော်ရည်ပူတွေထပ်ထွက်လာမယ့်အပြင်ဟဝိုင် Big Island ကျွန်းရဲ့အရှိတ်ချမ်းမှာမီးတောင်ပေါက်ကွဲမှုကနေထွက်လာတဲ့အမြင့်ဆုံးအဆင့်အန္တရာယ်ရှိတဲ့ဓာတ်ငွေ့တွေထွက်လာလိမ့်အောင်မယ်လို့လည်းသိပ္ပံပညာရှင်တွေကသတိပေးထားပါတယ်။မီးတောင်ပေါက်ကွဲရဒေသတစ်ဝိုက်ကိုကဘာလှည့်ခရီးသည်တွေလာရောက်တာကိုလည်းတားမြစ်ထားပါတယ်။တောက်ကြနေက 6.9 Richter scale ရှိတဲ့ငလျင်လှုပ်ခတ်ပြီးတဲ့နောက်ပိုင်းရာပေါင်းများစွာသောငလျင်ငယ်လေးတွေလည်းလှုပ်ခတ်ခဲ့ပါတယ်။
လက်မနောနိုင်ငံမှာကျင်းပနေတဲ့ရွေးကောက်ပွဲမှာတနင်္လာနေ့ကထွက်လာတဲ့တရားဝင်မဟုတ်တဲ့ရလဒ်တွေအရအီရန်ကကြောရောင်းနောက်ခံပေးထားတဲ့ Hezbollah အဖွဲ့ဟာလွတ်တော်မှနေရာဒီအရင်ကတည်းကပိုအနိုင်ရနေပြီးလက်ရှိဝန်ကြီးချုပ် Saad Hariri ရဲ့ပါတီကတော့လက်ရှိတဲ့အမှတ်နေရာအနိုင်ရမှုညော့နေနေတယ်လို့ဆိုပါတယ်။လက်မနောမှာကိုနေတွင်ပထမဆုံးအကြိမ်ကျင်းပတဲ့ဒီရွေးကောက်ပွဲရဲ့တရားဝင်ရလဒ်တွေကတော့တနင်္လာနေ့နောက်ပိုင်းမှာသိရမယ်လို့ဆိုပါတယ်။လက်မနောပြည်ထောင်စုဝန်ကြီးဌာနရဲ့အဆိုအရ2009ခုနှစ်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲပေးသူအရေအတွက်54ရာခိုင်နှုန်းရှိခဲ့ရာကအခုရွေးကောက်ပွဲမှာတော့ 49.2 ရာခိုင်နှုန်းကိုကျဆင်းသွားတယ်လို့ဆိုပါရတယ်။2019ခုနှစ်ကပြုလုပ်တဲ့လွတ်တော်ရွေးကောက်ပွဲတွေဟာလင်းနစ်သက်တမ်းအတွက်သာရည်ရွယ်ခဲ့တာပါ။ဒါပေမဲ့လည်းအင်းနီချင်းစီးတရားနိုင်ငံမှာပြည်တွင်းစစ်ဖြစ်နေတာကြောင့်လုံခြုံရေးအခြေအနေအရရွေးကောက်ပွဲထပ်မကျင်းပါပဲလွတ်တော်ကို2ကြိမ်သက်တမ်းတိုးခဲ့ရပါတယ်။
တည်တံ့ရောက်နိုင်ငံကသတင်းတွေကိုကုဇော်ဝင်းလှိုင်နဲ့မမြသစင်အောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook ဆာမျက်နှာကပါတရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပိပုတ်ချက်တွေကိုနားဆင်ရပါမယ်ကချင်ပြည်နယ်ဖားကန်းမြို့နယ်ကောင်းမိုင်းမြို့နယ်ကွယ်အတွင်းမှာပိတ်မိနေတဲ့စစ်ဆောင်ပြည်သူတရားကြော်ကိုနင်းမီကန်စစ်တပ်ရဲ့ခွင့်ပြုချက်နဲ့ဆက်လီတွေကားတွေနဲ့ကယ်ထုတ်နေတယ်လို့အစိုးရတာဝန်ရှိသူတွေကရောဒေသခံတွေကပါပြောကြားကြပါတယ်တနင်္ဂနွေနေ့ကလူ20ကျော်ကယ်တင်နိုင်ခဲ့ပြီးကာမိုင်းမျိုးနဲ့သူတို့ရဲ့နေရာရင်းတွေကိုပြန်လည်ပို့ဆောင်ဖို့အစီအစဉ်ပေးနေပါတယ်ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစော်ကတင်ပြပါမယ
်တနင်္ဂနွေနေ့ကစစ်ဆောင်ပြည်သူတွေတဲကလူ22ယောက်ကိုစတင်ကယ်ထုတ်ခဲ့ပြီးကျန်ရှိသူတွေကိုဒီကနေ့မနေ့ထပ်မံခေါ်ထုတ်လာနေကြောင်းပိတ်မိနေတဲ့ဒေသကအင်းတော်ကြီးကိုရောက်ရှိလာသူတဦးကအခုလိုပြောပါတယ်
ကျွန်တော်တို့ထွက်လာကြပြီအခုဒီလိုဒီမှာနားနေပါတယ်ပြီးတော့ကျွန်တော်7ယောက်ပေါ့7ယောက်ကတော့ဒီကနေ့ကိုဒီညအယောက်ဒရုပုပဲလို့အစီအစဉ်ကြည့်ပါတယ်ပြီးတော့အမင်းကထွက်လာတဲ့ကျွန်တော်22ယောက်ထဲမှာဒီ7ယောက်ကလွဲပြီးဒါနဲ့လူကြီးကတော့အဲချောင်းမမှာစောင့်နေကြတယ်ဟိုအခုထွက်လာတဲ့ရဟသားတွေနဲ့သူတို့ကိုစောင့်ပြီးမှတကယ်ကမိုင်းကိုသူတို့ထွက်လာဖို့အစီအစဉ်ရှိတယ
်လိုင်နံခူးဒေတာကထွက်လာကြရတဲ့အခြေအနေကိုလည်းအခုလိုဆက်ပြောပါတယ
်အဲအခုကျွန်တော်ဒီလိုဆက်လာရတဲ့အကြောင်းကတော့အဲ့ဒီနေနေကဘေကျင်းစစ်ရန်စစ်နယ်ဘေကျင်းဘလို့ဖြစ်လာမယ်ဆိုတာမသိဘူးအဲ့မှာနေနေကတိတ်ဟိုမငင်းချမ်းဘူးပေါ့မငင်းချမ်းတဲ့အခါကျတော့ကျွန်တော်ကနေဖို့ကြောက်တာပေါ့ဒီဘာသားတွေကနေဖို့အဲ့မှာနေဖို့ကြောက်ကြတယ်ပြီးတော့တို့လိုကန်စားတော့ဖို့လည်းနေနေအခက်အခဲဖြစ်လာတယ်အဲ့ခါကျတော့ကျွန်တော်အလုံးထွက်ခဲ့ဟုတ်ပါလား
လိုင်းနောင်ခူးခေါ်မန်ဝဲဒေတာမှာပိတ်မိနေသူအင်တောင်စု29စုလူ153ယောက်ရှိရမှာတနင်္ဂနွေနေ့က22ဦးထွက်လာခဲ့ပြီးတနင်္လာနေ့မနေ့မှာ125ဦးထွက်လာခဲ့တယ်လို့လဲကချင်ပြည်နယ်ဖားကန်းမြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကပြောပါတယ်
။ဒီကသူကလည်းနောင်ခူးကနေပြီးမှရေတုံရောက်တယ်။ရေတုံကနေပြီးမှကားပြောင်းစီးတယ်။ကားခွန်စီးနဲ့လာကျို့တယ်။ဦးသမားကြီးခွဲလောက်မှသူကချောင်းဝါကိုရောက်မှာချောင်းဝါနေမှာသူပြန်ပြီးတော့မအောင်ဆောက်သွားမှာတားမရောက်သွားမှာတားမရောက်တာနဲ့သူတို့အိမ်မရောက်ပြန်ပို့ပြီးမှာပဲသူတို့သွားကြည့်နေတယ်ဒီမနေ့ကိုနိုင်ရဆက်ပြီးတော့မှာ14နဲ့တက်ကြီးရွယ်ဦးနဲ့ကလေးတွေကိုထည့်လိုက်တယ်ပြီးတော့မှာဒီလူလက်ပိုင်းနေတဲ့ကလေးတွေနဲ့ထည့်ပြီးမှာအဲ့လိုလွတ်လာ
လိုင်းတောင်ခုကိုရောက်ရှိနေသူတွေဟာကားမိုင်းမျိုးနဲ့ကားမိုင်းမျိုးအနီးနားဒေသမှာနေထိုင်သူတွေအများစုဖြစ်ကြောင်းနဲ့ပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရတို့ပူးပေါင်းပြီးစစ်ဆောင်ပြည်သူတွေကိုကူညီရေးအတွက်ကော်မတီတွေဖွဲ့စည်းဆောင်ရွက်နေကြောင်းလည်းပြောပါတယ် အေဘီလာအတွင်းကဖြစ်ပွားတဲ့တိုက်ပွဲကြောင့်ဖာကန်မြို့နယ်အင်ဂျန်ယန်မြို့နယ်နဲ့တနိုင်းမြို့နယ်တွေအတွင်းမှာစစ်ရှောင်ပြည်သူတွေပိတ်မိနေကြတာဖြစ်ပါတယ်။အင်ဂျန်ယန်မြို့နယ်ဘက်ကစစ်ရှောင်ပြည်သူ1000ကျော်လောက်ကတော့မြစ်စုံအနီးတန်ဖဲရွာကိုပြောင်းရွှေ့ရောက်ရှိလာတယ်လို့လူ100ဝန်းကျင်လောက်ဟာအင်ဂျန်ယန်မြို့မှာကြံရှိနေကြောင်းလဲတန်ဖဲရွာကိုရောက်ရှိလာသူတဦးကပြောပါတယ်။အဲ
ဟောကဲတော့ရာကနန်းတော့ချန်တယ်ဟိုအဲနော့ကျန်ကရောငကန်ကောင်းကရောအင်ဂျန်ယန်ကရောသူကအားလုံးအေးဒေါင်းရောင်ပါပဲစုစုမနေကြတာဟုတ်သူတွေကဒေါင်းရောင်ရောမိုင်ရောင်ရောအင်ဂျင်တုံးရောသူတွေကဒီဘက်မှာရောက်ခဲ့ပြီးသူတွေတန်သေးတယ်အဲ့ဒါတွေကဒီဘက်ရှင်းလာမရလို့လေ
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကဒုတိယဝန်ကြီးဦးစိုးအောင်ကတော့စစ်ဆောင်ပြည်သူတွေအတွက်အင်ဂျင်ရန်ဘက်လည်းဆက်လက်ဆောင်ရွက်ဖို့ရှိနေကြောင်းအခုလိုပြောပါတယ
်အင်ဂျင်ရန်ဘက်လည်းကျွန်တော်တို့ဒီလိုဆက်ပြီးတော့မှဒီလာဖို့သွားဖို့တွေတော့ဖြည်းဖြည်းမှာပါကျွန်တော်တို့ဒီရအောင်လေတစ်ခုပြီးတစ်ခုပေါ့
တနိုင်းမျိုးနဲ့အောင်လောက်ကျွရဘက်မှာတော့အစောပိုင်းကလူ1000ကျော်လောက်ပိတ်မိနေကြရကအေပီလ18ရက်နေ့နောက်ပိုင်းမှာအဆက်အသွယ်ပြတ်တောက်သွားကြောင်းနဲ့လောလောဆယ်သူတို့ဆက်သွယ်လာမဲ့အခြေအနေကိုစောင့်ဆိုင်းနေရကြောင်းတနိုင်းမျိုးကကယ်ဆယ်ရေးဆောင်ရွက်နေသူတဦးကပြောပါတယ်ဒီလ9ရက်နေ့ကတော့ပြည်내အစိုးရကဖွဲ့စည်းထားတဲ့လုပ်ငန်းကော်မတီဟာအောင်လောက်ကြီးရွာကိုတွားရောက်ရမှာဒေသခံပြည်သူတွေကိုမတွေ့ရဘဲအိမ်မွေးတိရစ္ဆာန်တွေနဲ့ပျက်စီးမှုမရှိတဲ့နေအိမ်တွေကိုတွေ့ရကြောင်းသတင်းထုတ်ပြန်ထားပါတယ်တချိန်တည်းမှာပဲလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဟာမြစ်ကြီးနားနမ်တီကိုရောက်ရှိနေတဲ့စစ်ဆောင်ပြည်သူတွေနဲ့တွေ့ဆုံအားပေးတာတွေရှိသလိုကူညီထောက်ပံ့ရေးတွေကိုလည်းဆောင်ရွက်နေပါတယ်
ဒီဝေသတင်းတော့ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတခါလဲထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေရဲ့အခြေအနေကိုတင်ပြချင်ပါတယ်ထိုင်းမြန်မာနယ်စပ်ကကရင်နဲ့ကရင်ပြည်ဒုက္ခသည်စခန်း5ခုကဒုက္ခသည်80ကျော်ဟာထိုင်းမြန်မာအစိုးရတွေနဲ့ UNHCR တို့ရဲ့အစီအစဉ်နဲ့မေလ9ရက်နေ့မှာနေရဒေသကိုပြန်ခဲ့ကြပါတယ်အခြေအနေအကြောင်းသိစေကူတော့ VOA သတင်းတော့မဟေးမာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေကမိမိဆန္ဒလျောက်နေရပြန်ဖို့စည်ရင်ပေးသွင်းထားတဲ့ဒုက္ခသည်တွေကဒုက္ခသည်80ကျော်ကိုမြန်မာအစိုးရထိုင်းအစိုးရ UNHCR ရဲ့အစီအစဉ်နဲ့မေလ9ရက်နေ့ကနေရကိုပြန်ပို့ခဲ့ပါတယ်မြဝတီမြို့မှာရှိတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရပြန်လည်ချထားရေးဝန်ကြီးဌာနကဒုက္ခသည်စီစစ်ရေးလုပ်ငန်းစဉ်နေရကိုရောက်ရှိနေပြီဖြစ်တဲ့အုံပြန်ဒုက္ခသည်စခန်းကဦးနလန်တုံကအခုလိုပြောပြပါတယ်
အောင်ပြန်ကစစ်တပ်ရဲ့စစ်တပ်မင်္ဂလေးစလေးအားလုံးပေါ်မှာဆန္ဒရောက်ဦးစားကြီးဆောက်စုပါမခေလက်ရှိအချိန်ကြီးရောရင်းနှီးဆရာဖက်ကနေအာကျွန်တော်ရင်းနှီးဆရာဘက်ကလို့တည်ရတဲ့အချိန်ကြီးရတစ်ခုပါလူတရားကိုလူကြီးပြဟောဘန်းငွေ4300နဲ့4300ရဲ့လေးပြောက်ကိုဘန်းငွေ3500ကိုသူတို့ကျွန်တော်တို့ပေးရပြီးဖြစ်ပါတယ
်ဒုက္ခတွေဒီအနေနဲ့နေရရင်ကိုမိမိဆန္ဒလျောက်ပြန်နိုင်ဖို့အတွက်UNHCR ကတော့ဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားတာဖြစ်ပြီးနေရပြောင်းရင်တဲ့ဒုက္ခသည်တွေဘက်ကစည်ရင်ပေးသွင်းနိုင်တယ်ဆိုပြီး UNHCR ကကြေညာထားတာပါဒုက္ခသည်စခန်း5ခုကနေရပြောင်းဖို့စည်ရင်ပေးသွင်းထားတဲ့သူတွေကတော့လူဦးရေ100ကျော်တယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ
်ဦးပြန်အခုကဒီနေ့ပြန်သွားလာလူ25ယောက်တခြားစခန်းတွေတော့မဲလာမှာဆိုရင်တော့ကျန်တာ27ယောက်မို့ပို့မှာတော့30အရသက်ရှင်လားအလောကအကူကခဲ့နေငါခဲ့မလဲအဲ့ကရင်းနေတဲ့ဟိုညအဲ့ဒီဆိုကျန်ကျချစ်စငါခဲ့လို့လူတေးရနေတယောက
်တကယ်တမ်းပြန်တဲ့အခါမှာတော့တချို့ကမပြန်ကြတဲ့အတွက်စခန်း5ခုပေါင်းမယ်ဆိုရင်လူဦးရေ80ကျော်ပဲပြန်ကြတယ်ဆိုပြီးဒုက္ခသည်တွေကဆိုပါတယ် UNHCR ကတော့ဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေဖွင့်လှစ်ထားပေမဲ့ဒုက္ခသည်အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်တွေရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်းကိုပြန်နိုင်ဖို့ကအခက်အခဲတွေရှိနေတယ်လို့လည်းဒုက္ခသည်တွေဘက်ကပြောဆိုခဲ့တာပါအရင်မြမစစ်ဆိုးရလက်ထက်ကဖိနှိပ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်ခဲ့ကြရတဲ့တိုင်းရင်းသားဒုက္ခသည်တွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း၉ခုမှာထိုင်းအစိုးရကခုံလုံခွင့်ပေးထားတာဖြစ်ပါတယ်ဒီဒုက္ခသည်စခန်း9ခုထဲမှာကိရင်ဒုက္ခသည်စခန်းက2ခုပါဝင်တာပါကိရင်ဒုက္ခသည်စခန်း2ခုမှာတော့ဒုက္ခသည်ပေါင်း 13,000 ကျော်ခိုးလုံနေတာဖြစ်ပြီးကျန်တဲ့ကိရင်ဒုက္ခသည်စခန်းမှာခိုးလုံနေတဲ့ဒုက္ခသည်တွေအားလုံးပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်3000နီးပါးလောက်ခိုးလုံနေကြတာဖြစ်ပါတယ်ရှင
်ကချင်းကိရင်နဲ့ကိရင်ပြည်ဒေသကဒုက္ခသည်အရေးနဲ့ပတ်သက်လို့နားဆင်ရပြီး အခုတကတော့မွန်ပြည်နယ်ကအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပခဲ့တဲ့အကြောင်းကိုတင်ပြချင်ပါတယ်။မြန်မာညီညာရေးလုပ်ငန်းစဉ်တစ်ခုရဲ့အစိပ်ပိုင်းတစ်ရက်အနေနဲ့လူမျိုးဒေသအလိုက်နိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်ဖို့ရှိရမှာမွန်လူမျိုးအလိုက်မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကို၃ရက်ကြာပြုလုပ်ကျင်းပခဲ့ပါတယ်။မွန်လက်နက်ကိုင်အဖွဲ့ဖြစ်တဲ့ MNSP မွန်ပြည်သစ်ပါတီအနေနဲ့ NCA တနင်္ဂနွေလုံးအပြည့်ရက်စာချုပ်ကိုလက်မှတ်ထိုးပြီးတဲ့နောက်ပိုင်းမွန်ပြည်နယ်အတွင်းပထမဆုံးအကြိမ်ပြုလုပ်တဲ့မွန်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲလည်းဖြစ်ပါတယ်။ Federal ပြည်ထောင်စုကိုအခြေခံတဲ့ပြည်နယ်လုတ်ပိုင်ခွင့်တွေရရှိရေးကိစ္စကိုအဓိကထားဆွေးနွေးသဘောတူညီခဲ့ရပါတယ်။ VOA သတင်းတောက်နိုင်ကွန်းအင်ကတင်ပြမှာပါ
။ဟုတ်ကဲ့ပါ။မွန်ပြည်နယ်ရေးမြို့နယ်အတွင်းမွန်လူမျိုးလားမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲ၃ရက်တာကျင်းပခဲ့ရမှာနိုင်ငံရေးကဏ္ဍ၊စီးပွားရေးကဏ္ဍ၊လူမှုရေးကဏ္ဍနဲ့မြေယာနဲ့သဘာဝတရားစာရဆိုပြီးကဏ္ဍ၄ခုကိုဆွေးနွေးခဲ့ကြပါတယ်။ဒီကနေ့ကျင်းပပြည်စည်းခဲ့တဲ့မွန်လူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲအခြေအနေနဲ့ပတ်သက်လို့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကအခုလိုပြောပါတယ
်။ UPDGC ကချထားတဲ့အခြေခံမူတွေပေါ့နော်။ Federation နဲ့စတဲ့အခြေခံမူတွေ။ဒီနိုင်ငံရေးကဏ္ဍအစည်းအဝေးကတည်းကလူမှုရေးကဏ္ဍနဲ့မြန်မာပြည်စနစ်ကဏ္ဍအဲ့ဒီကဏ္ဍကြီးကိုကျွန်တော်တို့စုစည်းလို့ရတယ်။အဓိကချတဲ့အချက်ကအနာခွေးဝေမှုတို့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲတာတို့ဆော့တော့နှစ်အထားရှိရေးတို့ကျွန်တော်ဆွေးနွေးကြတာပါဗျာ။ဒီညီမှန်းချက်ကဖက်ဒရယ်ကြီးကညီမှန်းချက်ပါလေ
။ဆွေးနွေးဖို့အစုအဖွဲ့၅စုမှာမွန်ပြည်သက်ပါတီ၊မွန်မျိုးရပါတီ၊မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ၊အရဖက်လူမှုအဖွဲ့တွေနဲ့ဖိတ်ကြားတဲ့အသတိပညာရှင်အစုအဖွဲ့ကိုယ်စားလှယ်တွေပါဝင်ဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲကနေရလာတဲ့ဆုံးဖြတ်ချက်တွေကိုစုစည်းစာရန်ပြုစုရမှာဖြစ်ပြီးအဖွဲ့ကြီးကြပ်ရေးကနေတဆင့်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ကိုတင်ပြသွားရမယ်လို့လည်းနိုင်အောင်မငေးကပြောပါတယ်။မွန်လူမျိုးလားမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲကနေရရှိလာတဲ့ဆုံးဖြတ်ချက်တွေကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတင်သွင်းရမှာဖြစ်ပြီးအဆိုအောင်မြင်မယ်မအောင်မြင်ဘူးဆိုတာကိုတော့ညီလာခံအခြေအနေပေါ်မူတည်တယ်လို့နိုင်အောင်မငေးကဆက်ပြောပါတယ
်။ဒါကဘယ်လိုဖြစ်နေဘလောက်ထိလုပ်နိုင်မလဲဆိုတာဒါ UPDGC မှာတယောက်မဲ့အခြေအနေပေါ်မှာမူတည်ရောပေါ့နော်။
အချင်းတို့လေးတွင်မှာမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပခဲ့ရပေမဲ့အားရချေနှံ့မှုရှိတယ်လို့လူထုအခြေပြုအဖွဲ့ကနိုင်မင်းလက်ကဆိုပါတယ
်။ဘုကိကလည်းပြောလို့ရှိတော့ကျင်းပတော့တယ်ပေါ့နော်။ဒါပထမဆုံးချင်းဘယ်လိုကြည်ကြည်ပြပြအနေဟိုဒီပြချက်ကဆွေးနွေးနိုင်တယ်ပထမဆုံးချင်းဖြစ်တယ်ဒီသုံးရက်တုန်းမှာကဏ္ဍလေးရပေါ့နိုင်ငံရေးစည်းဝေးလူကြီးနဲ့ပတ်သက်တဲ့တော်လေးလေးကြည်ကြည်ပြပြအနေဆွေးနွေးနိုင်ကြရတယ်။အမြင်နဲ့တော့အများကြီးဖလေလေးကြရတယ်။တော်လေးအားရကောင်းတယ်
မွန်ပြည်သက်ပါတီဟာအကျူလူသူသွေးဆုံပွဲတွေလုပ်ဖို့မွန်ပြည်နယ်တွင်းကမြို့နယ်၅မြို့နယ်မှာပြုလုပ်ဖို့တောင်းဆိုခဲ့ပေမဲ့လည်းတမတော်ဘက်ကကန့်ကွက်ခဲ့တဲ့အပြင်လူကြီးကိုလည်း30ဦးလောက်သာပြုလုပ်ဖို့ကန့်တန့်ခံခဲ့ရပါတယ်။ဒီလိုကန့်ကွက်တားဆီးမှုတွေခံခဲ့ရကနေအစစ်အစစ်ပြန်လည်ညှိနှိုင်းမှုကြောင့်ဧပြီလမှာမွန်ပြည်သက်ပါတီသတ္တီဧရိယာညီစားစခန်းနဲ့ဝယ်စင်စခန်းမှာအကျူလူသူသွေးဆုံဆွေးနွေးပွဲကျင်းပနိုင်ခဲ့ပြီးရင်းမြို့မှာပဲမွန်ပြည်ရစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်ရခဲ့ပါတယ်။မွန်ပြည်သက်ပါတီဟာပြီးခဲ့တဲ့ဖေဖော်ဝါရီလ23ရက်နေ့ကအပြည့်ရစာချုပ်မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။လက်ရှိအနေအထားမှာအန်စီလက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်စာဖွဲ့တွေဖြစ်တဲ့ GNU ကချင်လွတ်လပ်ရေးဖွဲ့၊တမ်းပလောင်စာဖွဲ့၊ကိုကန်စာဖွဲ့၊ရခိုင်တမတော် AA တို့ဟာမြန်မာတမတော်နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်သလိုအန်စီလက်မှတ်ရေးထိုးပြီးသားဖွဲ့တွေထဲက GNU ကရင်မျိုးရာစီယုံ၊တောင်ပိုင်းရှမ်းပြည်တမတော် RCS SSA တို့နဲ့တမတော်တို့ကြားစီရေးပဋိပက္ခတွေရံပန်ရံကာဖြစ်ပွားနေပါတယ်။မွန်ပြည်သက်ပါတီအနေနဲ့ငင်းချရေးလုပ်ငန်းစင်တာရှေ့ဆက်သွားမယ်လို့လည်းနိုင်အောင်မငေးကဆက်ပြောပါတယ
်။ဒီ NC မထူရသေးတဲ့မှာလည်းပြစ်ကတ်တက်မှုတွေပြင်းထန်နေတယ်။ NC ထူရပြီးတဲ့အပေါ်မှာလည်းပြစ်ကတ်တက်မှုတွေပြင်းထန်နေတယ်။ဒီပေါ်မှာဒီငင်းချရေး process ကိုပုံခန်းတန်ကြီးရောက်ပါမလားဆိုတော့ဒါလည်းကျွန်တော်စူးရင်တော့ဒါမဲ့ဒီစူးရင်မှုပေါ်မှာကြည့်ပြီးတော့ဘာမှဆက်မလုပ်ဘူးဘာမှနှိမ့်နိုင်တယ်စူးနေမှုမရှိဘူးလည်းမဖြစ်နိုင်ဘူးဖြစ်ပြီးတော့ဒါကို definite တစ်ဖက်နဲ့လည်းမရှိစွာအပြန်အလှန်ယုံကြည်မှုရှိစွာနဲ့ဆက်ဆက်ချစ်ဆက်ပြီးတော့ကျွန်တော်ဆက်လုပ်သွားပါမယ်ကျူးစားသွားပါမယ်ခင်ဗျာ
ဒီနေ့ခန်းနာကိုမွန်ပြည်သက်ပါတီကတာဝန်ရှိသူတွေပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအဖွဲ့ဝင်တွေနိုင်ငံရေးပါတီတွေဖိတ်ကြားထားတဲ့ဧည့်သည်တွေနဲ့လှိမ့်လာသူတွေတထောင်နီးပါးတက်ရောက်ခဲ့ပါတယ်မွန်လူမျိုးတွေအနေနဲ့ဒီမိုကရေစီရေးအမျိုးသားသန္တူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ပေါ်အခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှာတသက်တာပါဝင်သွားမှာဖြစ်ပြီးငြိမ်းချမ်းစွာနဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းပေးနိုင်မဲ့လမ်းကြောင်းပေါ်ရှောက်လန်းသွားမယ်လို့လည်းပရမကျိန်မွန်လူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲပြီးမှာကြေညာချက်ထုတ်ပြန်ထားပါရခင်ဗျာ
VOA သတင်းတော်နိုင်ကွင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ် VOA ကတနင်္လာနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့ရင်းညာအရေး ONC ရဲ့လှုပ်ရှားမှုကိုကြည့်အောင်ပါရင်းညာအရေးကန်တွယ်ဖို့ဂမ်ဘီယာနိုင်ငံကဥဆောင်မဲ့ဝန်ကြီးများအဆင့် Ad Hoc Committee တရက်ဖွဲ့စည်းဖို့ Islamic ONC အဖွဲ့ကကြေညာပါတယ်နိုင်ငံကလူအခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေမူဝါဒတွေချိုးဖောက်မှုတွေကိုတာဝန်ခံမှုရှိစေဖို့တရားစီရင်နိုင်ဖို့ရည်ရွယ်တဲ့ဝန်ကြီးအဆင့် Ad Hoc Committee အနေနဲ့ဘာရီ ဆောင်ရွက်နိုင်မလဲဆိုတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမှာကျင်းပခဲ့တဲ့ OIC ညီလာခံကိုကိုယ်တိုင်တက်ရောက်ခဲ့သူရိုဟင်ဂျာအရေးလှုပ်ရှားတဲ့ဒေါက်တာဝါကာဦးတင်ကို VOA မတ်တင်ကြီးတိုက်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစာပြီးပြောပါတယ်
ဟုတ်ကဲ့ဝင်ကြီးများအစစ်လုပ်ပါမယ်ဒါပေမဲ့ဝင်ကြီးများအစစ်ဆိုပေမဲ့အဲ့ဒါအစိုးရတွေကဥဆောင်ပါမလဲအာအစိုးရတွေကဝင်ကြီးတွေကအဖွဲ့မှဖွဲ့ပြီးတော့နိုင်ငံကြီးဝင်ကြီးတွေကအဖွဲ့ဖွဲ့ပြီးတော့အဲ့ဒီကမ်ဘရာအစိုးရကအာဥဆောင်ပါမယ
်သူရဲ့ခုနဒေါက်တာဝါကာဦးထင်ပြောသလိုဆိုရင်သူရဲ့အဓိကရည်ရွယ်ချက်ကဒီဟိုလူခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာဥပဒေအရအရေးယူနိုင်ဖို့ကိုအဓိကထားပြီးတော့ချိတ်ဆက်လုပ်သွားမယ်ဟုတ်ပါသလားရှင
်ဟုတ်ကဲ့ပါဟုတ်ကဲ့ပါတကအဓိကရည်ရွယ်ချက်ကအဲ့ဒါပါပဲ crimes against humanity လူအခွင့်အရေးတို့လူလူဝတ်သားတို့မတင်းကျင်းတို့အဲ့ဒါတွေပါလေအဲ့ဒါအဓိကအရည်ရွယ်ချက်ကအဲ့ဒါပါကျွန်တော်ပြောချင်တာကဒီလိုပါလေကျွန်တော်တို့လူဟန်ကလူမျိုးတွေကဒါတွေကိုဖြစ်တာတကယ်တမ်းကြရင်အဲကျွန်တော်မကြည့်ချင်ပါဘူးကျွန်တော်တို့လူချင်းတာကA chan peacefully through negotiation in Myanmar so ya ne regional country in ne Bangladesh ne OIC ne paw pi lo a yu ru han ja a yet king go myan myan phi shin ya kaung sum ba be naingan ja ICC twa da lo ba lo ga da last option ba be le Myanmar so ya the ga extremist saga le pyo la yin ru han ja le go ma khaw bu thu lo Bengali le di go di ga ma ho bu thu go khu win la lo le ba rin ya pyo yin pyatana po so twa me ICC ရောက်သွားရင်ပြဿနာနောက်ဆုံးလို့မရတော့ပါဘူးလေအဲ့ဒီအခုနိုင်ငံကြားနိုင်ငံကြီးတွေကဝင်မယ်ဆိုတော့ကနေဒါကအလဲ Foreign Ministry လာတယ်သူတို့လည်းမြန်မာကြီးပြောပါတယ်ကနေဒါက Foreign Ministry က Delegate ကနိုင်ငံကြီးဝင်ကြီးကဒီ ICC ရဲ့ဆောင်နေပါတယ်လို့အဲ့တော့နိုင်ငံကြီးတွေကဝင်လာတယ်ဆိုတော့ဒီ Ad Hoc Committee ကိုပြဿနာကနေမဟုတ်ပါဘူးပြဿနာကပုံကြီးပါမယ်အဲ့ဒါကြောင့်မို့လို့မြန်မာဆိုရကိုကျွန်တော်တို့တောင်းချင်တာကအေးမြန်မြန်ရှင်းလိုက်ပွားကွအ
ဲ့တော့ဒေါက်တာဝါကာဦးရင်ရှင်းအခုမြန်မာအစိုးရဘက်ကပြန်လာဖို့လက်သင့်ခံဖို့အစဉ်သင်းဖြစ်နေပြီးဒီ community တွေဘက်ကနေပြီးတော့ဟိုနိုင်ငံမှာတကယ်တမ်းနေခဲ့တဲ့အထောက်အထားတွေလှုပ်ဖို့ပေါ့နော်ဒါတွေစီစစ်ဖို့ဆိုပြီးတော့ပြောထားပါတယ်အဲ့တော့ဒီဟာကရောဗမာအစိုးရဘက်ကဟိုဖြည့်ရှင်းနေတာပဲမဟုတ်ဘူးလားဒေါက်တာဝါကာဦးရင်တို့ဘက်ကဒီဟာကိုဟိုဖြည့်ရှင်းချက်လို့မမြင်လာလားရှင
်ခုပြောကသူတို့ကိုလာခွေပေးပါမယ်သူတို့ပြန်လာလို့ရပါမယ်သူတို့ကိုကျေးရွာလေကိုအင်းတို့ပြန်ပေါ်လို့ရပါမယ်အဲ့ဒီစကားပြောအချိန်မှာသူတို့ရဲ့အင်းတွေကတော့ပြစ်စီလိုက်ပါပြီသူတို့ရဲ့ကျေးရွာတွေကတော့ပြစ်စီလိုက်ပါပြီပြစ်စီလိုက်ပြီးအခုသူတို့ကသူတို့ list ကိုမြန်မာအစိုးရကိုဘင်္ဂလားဒေ့ရှ်အစိုးရက list ပေးပါတယ်ပြီးတော့မြန်မာအစိုးရကကျွန်တော်ဒီလောက်ကျွန်တော်ကြားတာကအဲ့ဒီ list ကိုလက်မခံဘူးမြန်မာပြည်ကနင်းနေပါပါပဲလက်ခံတယ်တချို့လူကိုလက်ခံတယ်တချို့လူလက်မခံဘူးအဲ့တော့ဒီအထောက်အထားလိုတယ်အထောက်အထားပေးကြရပါမလဲသူကသူတို့အင်ကိုပြီးရှုတယ်သူတို့တတ်တယ်သူတို့ထွက်ပြေးရတယ်အဆက်ရှင်ဘွားအတွက်သူတို့အဆက်အတွက်ဖွေပြရတော့သူတို့အစယူစားတဲ့ဒေပူဇန်တစေအမျိုးသမားပုန်ကပြဘာဘာရှိသူတို့ကဘလို့လို့ရယူနိုင်ပါမလဲသူတို့ကအေးအေးဆေးဆေးလာမှာမဟုတ်ပါဘူးသူတို့ထွက်ပြရတော့သူတို့ကိုတတ်လို့သူတို့ကိုမီးရှို့လို့သူတို့ထွက်ပြရတာဆာသာတော့ဘလို့လို့ပြနိုင်ပါမလဲအဲ့ဒါကဘလို့ပြနိုင်မှာဘယ်အဲ့ဒါကျမလို့ပြဿနာတက်နေတာနောက်တစ်ခုကျတော့ပြောချင်တာကစကရေးကြည့်ဒီအချိန်နေမှာရခိုင်ပြည်မှာဒီလောက်တိပြဿနာဖြစ်နေတာဘင်္ဂလားဒေ့ရှ်ကလူကဘလို့လို့ပြောပါမလဲဘလတ်ဘင်္ဂလားဒေ့ရှ်ကလူရောရဟင်းကြဟန်ဆောင်ပြီးတော့လို့ဘာကြောင့်တွားရပါမလဲအဲ့ဒါကြောင့်မို့လို့မြန်မာဆူရဖက်ကတခုလို့ရပါမယ်တခုကတော့လူကိုမတွားခင်သူတို့ရဲ့ security လုံခြုံမှုအတွက်လို့ရပါမယ်ပြီးတော့သူတို့မရောက်ခင်သူတို့UR မှာအင်ဒီဝါရယ်ဆောက်ပေးရပါမယ် international community UNHCR နဲ့ပေါင်းပြီးတော့တခြား international agency နဲ့ပေါင်းပြီးတော့သူတို့အင်ဒီဘာဆောက်ပြီးမှသူတို့လုံချုံရေးတိမသွားလိုက်ရင်အားအစင်ကျတော့ပါမယ်မြန်မာဆောရလုံနိုင်ပါရဲ့သူတို့ကလုံနိုင်ပါရဲ့သူတို့ကအစွန်းရောက်လူရဲလိုက်မြန်မာဆောရတဲ့မှာရှိလို့ပြဿနာဖြစ်တယ်ပ
ါမတ်တင်ဂီတိုက်ဆွေးနွေးမေးမြန်းတင်ပြခဲ့တာပါခင်ဗျာ
ဗီအိုအေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တင်းနေတာညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ19 kHz 5953ညလိုင်းနိုမီတာ25 kHz 11803ညလိုင်းနိုမီတာ32 kHz 9335တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စီဝါရေးကဏ္ဍတက်တန်အောင်သတင်းလွှာဘလော့ဂါရီပြောသမျှနဲ့သူယုံကြည်ရာကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
နိုင်ငံကစီးရဲချိုးတဲ့ချိုးတဲ့တော့ပညာရေးအတွက်ဘတ်ဂျက်ကမလုံလောက်ဘူးဒီ human resource capital ရဲ့ output တွေကတော့မထုတ်ပေးနိုင်ဘူးနိုင်ငံရဲ့ result နဲ့နိုင်ငံရဲ့ innovation ပိုင်းမှာအမကောင်းတဲ့နိုင်ငံကစီးရဲချိုး
တဲ့ကိုရဲပြည်သူရဲ့ယုံကြည်ရာတွေကိုနောက်ပိုင်းမှာနှားဆင်ရပါမယ်ခင်ဗျာအခုတော့စီးပွားရေးကဏ္ဍလှည့်ရောက်လာပါပြီမြန်မာသမိုင်းမှာအဆိုးရွားဆုံးသဘာဝဘေးအန္တရာယ်ဖြစ်တဲ့ Nagis မုန်တိုင်းတက်ခတ်ခဲ့တာပြီးခဲ့တဲ့မေလ2ရက်နေ့က10နှစ်ပြည့်သွားပါပြီဒီမုန်တိုင်းကြောင့်လူပေါင်းထောင်နဲ့ချီတေဆုံးခဲ့ရတဲ့ပြင်အိုးမဲ့အိမ်မဲ့ဖြစ်ရသူထောင်ပေါင်းများစွာရှိပါတယ်။ဒါမဲ့လည်းအဲ့ဒီလိုအိုးမဲ့အိမ်မဲ့ဖြစ်ရသူတွေကတချို့ဟာ10နှစ်ကြာသွားတဲ့အထိလုံလောက်တဲ့အကူအညီထောက်ပံ့မရသေးသူတွေအများပြားရှိနေဆဲဖြစ်ပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေဟာမျောလင့်သလောက်အောင်မြင်မှုမရှိခဲ့တာကြောင့်ဝေဖန်မှုတွေထွက်ပေါ်နေဆဲပါ။နာဂစ်ပြန်လည်ထူထောင်ရေးအခြေအနေတွေအကြောင်းမုန်တိုင်းအဆိုးရွားဆုံးခံခဲ့ရတဲ့အီယော်ဒန်ဒေသကြီးအဆိုးရွားကလူမှုရေးဝန်ကြီးဒေါက်တာလှမြတ်သွင်းနဲ့ဆွေးနွေးတာကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်တင်ပြပါမယ
်ဒီနေ့ဟာဆိုလို့ရှိရင်ပေါ့နော်ဒါနာဂစ်မုန်တိုင်းမြန်မာနိုင်ငံမှာတက်ခတ်ခဲ့တာ10နှစ်ရှိသွားပြီဆိုတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတိုင်းအတာတစ်ခုထိစစ်ဆိုးရလက်ထက်ကစပြီးအရင်ဦးသိန်းစင်အစိုးရလက်ထက်မှာလည်းသူတို့လုပ်ခဲ့ကြတယ်ဒါပေမဲ့အောင်မြင်တယ်မအောင်မြင်ဘူးဆိုတာကတက္ကနာပေါ့နော်လုတ်ခဲ့ကြတာလည်းရှိတယ်ဒါပေမဲ့လက်ရှိအန်ဒီအစိုးရလက်ထက်မှာကြာတော့ကောဒီနာဂစ်ဒန်ခံခဲ့ရတဲ့ပြည်သူတွေအတွက်ဘယ်လိုစီစဉ်နေများလှုပ်ဆောင်ပေးနေသလဲဆိုတာကိုကျွန်တော်အရင်ပြောပြပေးပါလားခင်ဗျဟု
တ်ကဲ့အရှင်လက်ရှိနေထားတော့ပြည်ရဲ့အစိုးရလက်ထက်မှာဒီနာဂစ်ဒန်ခံရတဲ့ပြည်သူတွေအတွက်ကိုငပ်ပတ်သုံးမိုင်မျိုးတင်နေ9မိုင်နေရာမှာထပ်ရပေးတဲ့မှုလေးတွေရှိပါတယ်အဲ့ဒီပုံမှာကျွန်တော်တို့လက်ရှိနေထားတော့အမှန်ရုပ်တင်မှာရှိနေတဲ့ဒီလိုရက်ကွက်ကလေးတစ်ခုရှိပါတယ်အဲဒါဒီတုတ်ရတဲ့အတွက်ရက်ကွက်ကလေးတစ်ခုကိုကျွန်တော်နန်းလေးပေါ့နန်းရှင်ပြဖို့နောက်တစ်ခါကလေးတွေအတွက်တုတ်ပဝင်ချင်မှာကျွန်တော်တို့နန်းချောင်းကျွန်တော်တို့အနေနဲ့ထပ်ပေးနိုင်မှုကိစ္စလေးကျွန်တော်တို့စီစဉ်ထားတာလေးရှိပါတယ်နောက်ချက်ကတော့အဲ့ဒီတားမှာဒီအဲ့ဟိုအမှန်ရုပ်တင်မှာရှိနေတဲ့အဲသူတွေအတွက်ကိုကျွန်တော်တို့ကနေပြီးတော့သူတို့ရဲ့စာဝတ်နေရေးသမလို့ရှိတယ်သူတို့ရဲ့ခြေကဒါဆိုဆောက်ပြတတ်မှန်မို့တကူကြာဆိုင်တူအမွေးကြီးကိစ္စလေးတွေကိုတော့ပြဖို့နိုင်မယ်ဆိုလို့ရှိရင်လေကျွန်တော်တို့မျိုးစိမ်းရောက်စီမံကိန်းကနေပြီးတော့တင်သွားနိုင်မို့ကျွန်တော်တို့အစိုးရအနေနဲ့စီစဉ်ကြောင်းရည်နေတာလေးတွေရှိပါတယ်ရှင်
သုံးပိုင်မျိုးသစ်ဆိုတာဆရာမအကြောင်းဆောက်ဖို့အနေထားအထိစဉ်းစားလာတဲ့ဆိုတဲ့အခါကျတော့ဒီမျိုးသစ်မှာကလူဦးရေကဘလောက်လောက်ရှိနေတယ်ဆရာမသူကမျိုးတစ်ခုအစ်စ်တည်းလို့မျိုးပုံစံမျိုးသူကအကောင့်ထဲပေါ်လာ
တယ်ဟုတ်ကဲ့ပါမျိုးပုံကအနေနဲ့အကောင့်ထဲပေါ်ထားတဲ့အားရှိပါတယ်ဒါကအစရဲ့အကောင့်ထဲပေါ်ထားတဲ့မျိုးအဖြစ်နဲ့မျိုးကွက်အနေနဲ့အကောင့်ထဲပေါ်ထားတဲ့အထက်မှာအဲသူတို့ကိုရက်ွက်တစ်ခုအနေနဲ့ပြီးခဲ့တဲ့အစိုးရကလည်းနေရာချထားပြီးခဲ့တာဖြစ်ပါတယ်အဲသူတို့ကလည်းသူတို့အစိုးရအဖွဲ့ကိုတောင်းဆိုတဲ့ကိစ္စကတော့သူတို့ဒီမူလရန်ကြောင့်လို့သူနီးမလေးမှရှိရင်တော့သူတို့အချင်းချင်းနိုင်တယ်ပို့ပြီးတော့အချင်းချင်းရယ်ပေါ့နော်မိုးရွာဒီကိစ္စကျွန်တော်တို့ရှင်မှာမိုးရွာဒီကိစ္စရှိရင်တော့အဲ့ဘက်မှာမျိုးစစ်ဖြစ်နေတဲ့အတွက်ကြောင့်မို့လမ်းကိစ္စလေးတွေကလည်း
ဒီမြန်စင်းရောင်စီမံကိန်းနဲ့ပတ်သက်ပြီးတော့ဆရာမအဲ့ဒီစီမံကိန်းကဘယ်လိုပုံစံဖြစ်တယ်အစိုးရကဘယ်လိုရည်ရွယ်ချက်နဲ့လှုပ်ဆောင်နေဆိုတာလေးကိုကျွန်တော်တို့ရှင်းပြပေးလို့ရမလား
အဲ့ဒါဆိုတော့ကျွန်မအချင်းများပြီးတော့မယ်ဆိုလို့ရှိရင်တော့အင်ဂျီပေါ့အင်ဂျာတရွာမှာတမလို့ချင်းရွာတရွာတမနှစ်ရွာပေါင်းရင်လည်းအင်ဂျီ150နှစ်ရွာအပဝင်းချင်းတော့ရှိနေရွာအဲ့ရွာရှိနေလို့ရှိရင်အဲ့နေရာမှာ300ရွာအစိုးရနေနဲ့ ပေးပါတယ်။အဲဒီငွေကိုသူကအတိုးသဘောမျိုးနဲ့ပြန်ချီးရတဲ့ပေါ်ပါပဲ။အတိုးကတော့တော်တော်နည်းနည်းအတိုးပေါ့။ဒီအတိုးကိုရွာရွှင်ချီးလုပ်မယ်။နောက်ပြီးတော့ဒီမရှိရသူတို့ပေးထားတဲ့ငွေ300ကိုလုံးဝမပြောက်ပြရအောင်မပြောက်ပြခနဲ့ဒါပြန်လဲစီစဉ်မှုရရှိရမယ်။ဒါကြောင့်မို့ဒီလိုနောက်ကမှရှိတဲ့လူတွေအတွက်ကိုရာဇင်းအောင်စီမံလိုက်ရဆိုရင်နည်းနည်းအဆင်ပြေနိုင်တယ်လို့ကျွန်တော်တို့ကလည်းသုံးသပ်ထားပါရှိပါတယ်။ဒီလိုမိသားစုတွေတစ်ခွဲတစ်ပြားဖြစ်သွားတာမျိုးဒီလိုပြည်သူလူထုကဒီလောက်ဒီလိုတန်မျိုးဖတ်ပြီးမခံစားသေးချင်တာပေါ့။နောက်သူရဲ့အဲခုလက်ရှိမှာဆိုလို့ရှိရင်ကျွန်တော်တို့ဆိုရတရအနေနဲ့ဆိုလို့ရှိရင်ပြည်သူလူထုရဲ့ဒုက္ခကလည်းကျွန်တော်တို့ဆိုရတဲ့ဒုက္ခပဲ။ပြည်သူလူထုရဲ့ဒုက္ခကျွန်တော်တို့ရဲ့ဆိုရတဲ့ဒုက္ခပဲ။အဲဒါကြောင့်မို့ကျွန်တော်တို့ကဒီလိုကိစ္စမျိုးပြန်ပြီးတော့မဖြစ်နိုင်အောင်ကျွန်တော်တို့ဆိုရနေတယ်
ကျွန်တော်တို့ကြားနေရတာလည်းဟိုနာဂိတန်စိုးစိုးဝါခံရတဲ့ဒေသတွေမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေဟာထင်သလောက်မအောင်မြင်သေးဘူးအခုညီတွေဟာလည်းရတဲ့သလောက်မရခဲ့ဘူးဆိုပြီးပြောဆိုကြတာတွေကဒီနေ့အထိကျွန်တော်တို့ကြားနေရသေးတယ်ဆိုတော့ဆရာမဒီလက်ရှိအစိုးရလက်ထက်မှာသူတို့ရဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဘယ်နေရာတွေမှာလိုအပ်နေသေးတာလဲဘာတွေများလုပ်ဖို့လိုသေးတယ်လဲဆိုတာကိုဆရာမပြောပြလို့ရမလား
ကျွန်မရဲ့အဲတုံးတက်ချက်အစားပြောရမယ်ဆိုလို့ရှိရင်တော့ဒီသူတို့ရဲ့စိတ်ပိုင်းဆိုင်ရာခံစားမှုတွေအခုချိန်ထိတော့နည်းနည်းများရှိနေသေးရဲ့ဆက်တော့ကျွန်မချက်ပါသူတက်ချက်နေနဲ့သူတို့ရက်တီပူအတွက်ကအဓိကနေရာလေးတစ်နေရာပေါ့နေရာလေးတစ်နေရာခိုင်ငယ်လေးရှိဖို့လိုအပ်လိမ့်မယ်လို့ထင်တယ်အဲ့ဒါလေးတွေကလည်းကျွန်တော်တို့ကအခုလှုပ်ထားခဲ့တဲ့အနေအထားလေးတွေဖြစ်ပါတယ်ဒါတက်ပြချက်နေရတော့သူတို့တွေမှာဘာလို့ဒီနည်းစာတောက်ဆိုင်နဲ့နေသားလေးတစ်ခုဖန်တီးပေးနိုင်ရမယ်။အဲ့ဒါကလည်းဟိုကျမတို့ကဘလောက်လူအများစုကိုကျမတို့အစိုးရဖွဲ့နေနဲ့ပေးနိုင်မလဲဟိုထောက်ပံ့နိုင်မလဲတံပိုးပေးနိုင်မလဲဆိုတဲ့အချက်ပေါ်မှာလည်းမူတည်ရလို့ထင်ပါတယ်။ဒါမဲ့ဒီလူတွေကိုပတ်ဝန်းကျင်ကဒီပတ်ဝန်းကျင်အနေနဲ့ပတ်ဝန်းကျင်ကရောဟိုကျမတို့အစိုးရကရောဟာဆိုရရဲ့အကြောင်းမှရှိတဲ့ဖွဲ့စည်းရေးကပါသူတို့ကိုဟိုကျမတို့ဒီပါဒီတော့ပြန်ဆောင်လာရဲ့ပေါ့နော်။ဟာစင်တစ်တောင်ရှိပြီလား။ကိုယ့်ဘာကိုရက်တရတော့မယ်ဆိုတဲ့အကိထက်အခုချိန်ထိတို့မှာဒီတောင်ခံစားနေရဖြစ်ဖြစ်တယ်။အဲတချို့တွေကြောက်လို့ရှိရင်လည်းဟိုတော်တော်လေးပဲကိုတို့ကိုချုံပြီးတော့လုံးဆိုင်တဲ့အချိန်လေးနဲ့ရှိတယ်။တချို့တွေကတော့လည်းဘလိုပဲလုပ်တော့အချိန်မပြေတဲ့ဘဝလေးတွေရှိတယ်။ဒါကိုကျွန်တော်ကဆာမပေးရလိမ့်မယ်။
သူတို့နဲ့ထိတွေ့ပြောဆိုတဲ့အခါမှာသူတို့ကိုယ်တိုင်ကတော့တက်တက်ကြောကြောနဲ့သူတို့ဘဝဟိုစိတ်ပိုင်းဆိုင်ရာသူတို့ထိခိုက်ခံစားနေရတာတက္ကနာပေါ့နော်ဟိုရေဘွားအဖြစ်ဒီလူတွေကိုနဲ့ကရောသူတို့ဘဝသူတို့ပြန်လဲထူထောင်မှုအတွက်စိတ်အားထက်သန်မှုရှိကြသလားဆိုလိုချင်တာသူတို့ depression တွေရပြီးတော့မဖြစ်တော့ပါဘူးကျွန်တော်တို့ဘဝကြီးကဆုံးပါပြီဆိုပြီးတော့ချီးပြက်လက်ပြဖြစ်နေတဲ့သူတွေရှိတယ်ဆိုရင်လည်းအဲ့ဒါအနေစုလားဘလို့ပုံစံသူတို့ရဲ့စိတ်ပိုင်းဆိုင်ရာအနေထားဒီပြန်လဲထူထောင်ရေးအပေါ်မှာထားတဲ့သဘောထားကဘလို့ရှိလဲဆရာမ
ကျွန်မတော့လေကျွန်မရေပြားချင်းကျွန်မတွေ့တဲ့သူအနေနဲ့ဆိုတော့စိတ်ပြတ်တဲ့ဖြစ်နေတဲ့သူတွေကနဲပါလေတိုးတော်လည်းပဲမချိုးချောပြီးတော့ရုန်းကန်နေတဲ့အခြေအောက်မှာအဆင်မပြေတဲ့အပေါ်မှာနည်းနည်းစိတ်သက်ပိုင်းစိတ်ပိုင်းဆိုင်ရာအကြောင်းပြောပြရမယ်တိုးစားပြီးရုန်းကန်နေတဲ့အခါမှာလေသူကဖြစ်လာဘောနော်မဟုတ်တော့ဆိုညမီညီကအဆင်မပြေသေးဘူးပေါ့ခါခါသေးသေးဒါပေမဲ့အဆင်မပြေသေးဘူးလောက်ဆိုင်စားတဲ့အခါမှာဆိုလို့ရှိရင်လေအဲနောက်တော့နောက်ဆက်မအေးရဘူးပေါ့အားမလို့အားမရပိုင်းလေးအဲ့လိုပိုင်းလေးရှိတယ
်ဒီလူတွေကိုရောအစိုးရအနေနဲ့ပေါ့နော်နိုင်ငံတော်အစိုးရပဲဖြစ်ဖြစ်တိုင်းဒေသကြီးအစိုးရပဲဖြစ်ဖြစ်တစုံတစ်ခုပေါ့စောစောဆရာမပြောသလိုအိုးအိမ်လေးနဲ့အတီတကြဖြစ်အောင်အဲ့ဒီအမှတစ်ဆင့်တစ်ခါသူတို့ဟိုဘဝရည်တည်အတွက်အလုပ်အကန့်အရင်းနှီးလေးဖန်တီးပေးနိုင်အောင်ဆိုတော့ပုံစံမျိုးအစိုးရကစဉ်းစားထားတာလုပ်ပေးဖို့စီစဉ်ထားတာရှိလားဆရာမ
သာမန်လေးနဲ့ဖြစ်ဖြစ်ရှိပါတယ်ရှင်။ဖြစ်ဖြစ်ရှိပါတယ်ဆိုတဲ့နေရာမှာလည်းဟိုတရားဝင် experience နဲ့ဒီကျမတို့ကနေဒီနေရာကိုဟိုဖြတ်ထားပြီးတော့မယ်၊ဒီဘက်အခွင့်အရေးပြီးတော့မယ်ဆိုရင်နောက်ပြီးတော့၆ထားတဲ့အထဲကတရားဝင်ဟိုအရင်ကသူတွေကိုတော့အဲ့လိုနေသားလေးတွေသူတရားဝင်လေးတွေဖြစ်အောင်အောင်လုပ်ပေးဖို့ကျမတို့ကစီစဉ်လေးနဲ့ရှိပါတယ်။နောက်တစ်ခါခုနကပြောလို့ပဲကျမတို့သူ့ဘဝရည်တည်ဖို့အတွက်ဟိုတဘလို့အကောင်းဆုံးဖြစ်မလဲဆိုတဲ့အချက်လေးနဲ့ကျမတို့
စီဝိုင်းကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံမှာလက်ကင်ဖုန်300သူ90အရာခိုင်နှုန်းကျော်တဲ့ကစမတ်ဖုန်း300သူ80အရာခိုင်နှုန်းနီးပါသတင်းတွေကိုအွန်လိုင်းပေါ်ကတစ်ဆင့်အထူးသဖြင့် Facebook ပေါ်ကနေရယူကြတယ်လို့လေ့လာခန့်မှန်းထားပါတယ် Facebook ကိုအဓိကအားကိုးနေတဲ့အတွက်ကောင်းညိုရှိသလိုဆိုကြလည်းရှိနေပါတယ်။ဒါကြောင့်ဘယ်လိုစိန်ခေါ်မှုတွေရှိလာနိုင်တယ်ဆိုတာမဆုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ
်။ဒီကနေ့ခေတ်မှာလက်ကင်စမတ်ဖုန်းတွေကလူတွေအတွက်အဓိကဆက်သွယ်ရေးပစ္စည်းဖြစ်နေရောမကသတင်းပေးသတင်းရယူတဲ့အဓိကဆင်းပြစ်တစ်ခုလည်းဖြစ်နေပါတယ်။မြန်မာနိုင်ငံမှာကတော့လက်ကင်စမတ်ဖုန်းတွေက application တစ်ခုဖြစ်တဲ့ Facebook ဟာလူတွေသတင်းရယူဖြန့်ဖြူးတဲ့အဓိကနေရာကြီးတစ်ခုဖြစ်လို့နေပါတယ်။ VOA အပါအဝင်နိုင်ငံတကာသတင်းဌာနကြီးတွေကတော့သတင်းဖြန့်ဝေတဲ့ကြားခံတစ်ခုဖြစ်နေတဲ့အသုံးပြုနေတဲ့ Facebook ကိုရည်ရွယ်ချက်ရှိရှိနဲ့အသုံးချနေသူတွေလည်းမနည်းလှပါဘူး။မြန်မာနိုင်ငံမှာဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူမျိုးဘာသာအခြေခံတဲ့ပြည်ပခါတွေအတွင်း Facebook လူမှုကွန်ရက်ကိုအသုံးချပြီးတော့သတင်းမှားဖြန့်တာတွေတစ်ဖက်နဲ့တစ်ဖက်အမုန်းပွားစီတဲ့ရေးသားဖြန့်ချီမှုတွေကြောင့်အခြေအနေတွေပိုပြီးတော့ဆိုးစေခဲ့တယ်ဆိုတာကို Facebook CEO Mark Zuckerberg ကိုယ်တိုင်ကလက်ခံအသိအမှတ်ပြုထားပါတယ်။ဒါကြောင့် Facebook ပေါ်မှာသတင်းမှန်တွေရနိုင်တယ်လို့သတင်းမှားတွေအများကြီးရှိတယ်ဆိုတာကိုသတင်းရယူသူတွေဘက်ကချင့်ချိန်ဆုံးဖြတ်နိုင်ဖို့အရေးကြီးပါတယ်။သတင်းသမားတွေဘက်ကလည်းလူမှုကွန်ရက်ပေါ်ဖြန့်ဝေတဲ့သတင်းတွေကိုပို့ပြီးတော့သတိထားဖို့လိုတယ်လို့ Information Matrix Company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်စုငိန်ကပြောပါတယ
်။ဒီသတင်းတွေကိုကျွန်တော်တို့ဟိုဒီစားသုံးသူရောဟိုထုတ်လုပ်သူရောပေါ့နော်နှစ်ခုစုံအဲ့တော့သတင်းမီဒီယာအနေနဲ့ပြောမယ်ဆိုတော့ကျွန်တော်တို့ဒီ journalist တွေကလည်းတော်တော်လေးဟိုသတိထားဖို့လိုတယ်။အာကိုစီဟိုဟိုစာဖတ်သူတွေအနေနဲ့ကကြည့်နေရမှာဒါဒီလူတွေဆိုရင်တော့ပို့သိမှာပဲဆိုပြီးဥပမာကျွန်တော်တို့ဟိုအရက်ထဲမှာသွားလာရင်လည်းဆိုရင်ဟာဒီတောင်းဆိုချင်ရတော့ channel လုပ်နေတာသူကတော့ပို့သိမှာပဲသူ့ဟာကြီးလာမင်းကျွန်တော်ကမသိနိုင်ဘူးပေါ့နော်ဟိုအရာရာသိနေလို့တချို့ကလည်းထင်ခံအဲ့တော့ဒီ social media ပေါ်မှာလည်းကျွန်တော်ကအိတ်တာဝန်ယူထားတယ်ဒီ journalist တယောက် media အဖွဲ့အစည်းကဒါလူတွေအနေနဲ့ကဟိုကိုကသူများထက်ပိုပြီးတော့ဟိုတေချာလေးနဲ့စဉ်းစားရမယ်တခုရေးမယ်ဆိုရင်ဟိုရှားလောက်ရမယ်ပေါ့နော
်သတင်းဖတ်သူတွေသတင်းရယူသူတွေဘက်ကလည်းသတင်းမှားတွေအမုံပွားစေတဲ့သတင်းတွေကိုထပ်စစ်မဖြတ်မိအောင်တာဝန်ရှိတယ်ဆိုတာကိုလည်းဦးတောင်စုငိန်ကထောက်ပြပါဗျ။
တော့စာဖတ်သူတွေအနေနဲ့ကကြတော့လေဒါဟိုဟိုသူတို့ကိုယ်တိုင်လည်းတာဝန်ရှိတယ်ဆိုတော့လေသူတို့သိစေချင်တယ်။ဟိုဒီဟာတွေကိုဟိုအဖွဲ့အစည်းတွေကရည်ရွယ်ချက်ရှိရှိနဲ့ကောလာဟလတွေဖြန့်နေနိုင်တာပဲဆိုတဲ့ဟာကိုဒါကျွန်တော်ကဟိုစဉ်းစားလာတော့ဥပမာရွေးကောက်ပွဲကာလလိုမျိုးနီးစပ်နေတယ်ဒါမှမဟုတ်လေအခုလိုမျိုး crisis တွေဖြစ်နေတဲ့အချိန်မှာလူမျိုးရေးဘာသာရေးနဲ့ပတ်သက်တဲ့ဟာတွေဆိုရင် very sensitive issue တွေပေါ့နော်ဆိုတော့အဲ့ဒါတွေကိုသတိပြုပြီးတော့ဒီဟာဟုတ်နိုင်လားမဟုတ်နိုင်လားဆိုတော့ကိုယ့်ဘောင်ကိုစဉ်းစားပြီးတော့မှဒါကိုဒီဘောမှာဘယ်လိုလုပ်တင်လဲပေါ့နော်ဥပမာကိုယ့်တငယ်ချင်းတွေထဲကနေကို share လုပ်ထားတာမျိုးတွေ့ရဆိုရင်ကျွန်တော်သာဆိုရင်တော့အဲ့လူတွေလှမ်းပြီးတော့ private message လမ်းပို့တယ်တငယ်ချင်းအဲ့ဒါသတင်းတူထင်တယ်အဲ့ဒါမဟုတ်ဘူးထင်တယ်ဆိုတော့အဲ့ဒါဆိုတော့ဟုတ်လားငါမသိလို့ငါပြန်ငါ share ထားတော့ပြန်ဖြုတ်လိုက်မယ်ဆိုတဲ့ဟာမျိုးအဲ့လိုမျိုးလေးကိုဟိုလူတိုင်းလူတိုင်းနေဒီဝိုင်းပြီးတော့ fact checking ပေါ့နော်အဲ့ဒါမျိုးတွေလုပ်စေချင်ပါတယ
်မြန်မာနိုင်ငံမှာက Facebook လူမှုကွန်ရက်ရဲ့လွှမ်းမိုးမှုကအတော်ကြီးတာပါအဲ့ဒီအတွက်တက်ရောက်မှုတွေကလည်းမနှဲလှပါဘူးဖွံ့ဖြိုးမှုအတွက်မြန် ICT အဖွဲ့မီဒိုရဲ့အမှုဆောင်ဒါရိုက်တာမတ်ထထိုင်အောင်ကတော့ Facebook တခုတည်းကိုအသုံးများနေကြတာကြောင့်အနှုတ်လက္ခဏာဆောင်တဲ့တက်ရောက်မှုတွေရှိလာနိုင်တယ်လို့သုံးသပ်ပါတယ်
Facebook ကတုံးရတာဆိုကျမတို့ဟိုတခြား feature လေးတွေကကောင်းတယ်အဲ့ခါကျတော့ Facebook ပေါ်မှာရေးတယ်အဲ့ခါကျတော့ Facebook မှာလူတွေရှိတော့လူတွေထက်လာလူတွေရှိတော့လူတွေထက်လာဆိုတော့အကုန်လုံးကဒီ platform မှာပဲပိတ်မိနေတယ်ပိတ်မိနေတဲ့အခါမှာခုနပြောသလိုကျမတို့မှာအဲ့ဒီ platform ရဲ့ကန့်သက်ချက်တွေရှိလာတယ်ပေါ့နော်ကောင်းကောင်းရှာလို့မရတဲ့ဟာမျိုးတွေနောက်ပြီးတော့မြန်မာ content တွေက Facebook ကလောရင်တခြားနေရာမှာမရှိဘူးဆိုတဲ့ဟာမျိုးတွေအဲ့ဒီအပိုင်းတွေကတော့ကျမတို့ကနည်းနည်းလေးအားနေလာတာပေါ့နော်နောက်တစ်ခုကဒီလို platform တွေတုံးတဲ့အခါမှာကျမနည်းနည်းစိုးရိမ်ဆုံးကဟို Facebook ဒီ social network တွေပေါ့နော် Facebook တွေကအခုနောက်ပိုင်းမှာ algorithm ဆိုတဲ့ဒီ program တွေနဲ့အလုပ်လုပ်တယ်ဆိုတဲ့အခါမှာ तू ကလူတွေကိုပေါ့နော်ကိုကဘယ်ဟာကို share လုပ်လဲဘယ်ဟာကို like လုပ်ဖူးလဲအဲ့ဒါနဲ့ဆက်ဆက်တဲ့ဟာတွေပဲကိုကိုရွေးပြတော့တယ်ဆိုလိုတာကျမတို့ရဲ့အမြင်ကိုဥပမာစိန်ခေါ်တဲ့ဒီအကြောင်းအရာတွေကို Facebook ကမထုတ်ပြတော့မပြတဲ့အခါမှာကျမတို့ခုနလူတယောက်အနေနဲ့ဟိုဖွံ့ဖြိုးဖို့အတွက်ဆိုလို့ရှိရင်လည်းဒီ algorithm တွေထဲမှာကျမတို့ကပိတ်မိနေတယ်ခြားသတင်းတွေလည်းမရဘူးဥပမာကျမကဟိုအဖွဲ့အစည်းတစ်ခုကိုအရန်အောင်အားပေးတယ်အဲ့ဒီအဖွဲ့အစည်းကောင်းကောင်းရေးထားတဲ့ဟာတွေပဲကြိုက်မယ် like မယ်ဆိုလို့ရှိရင်ကျမကိုအဲ့ဒီဟာနဲ့ပတ်သက်တဲ့ဟာတွေပဲပြတော့မယ်အဲ့ဒီကျမအဲ့ဒီဟာတွေနဲ့ဆက်ကျင်တဲ့ challenge လုပ်တဲ့သတင်းတွေမပြတော့ဘူးဆိုတော့အဲ့ဒီဟာမှာကျမတို့ရဲ့အတွေးခေါ်တွေပါတွေကလည်းအများအားဟိုနည်းနည်းလေးကြုံသွားတယ်လို့ကျမတို့ယူဆလို့ရတယ်ရှင်ဟုတ်
Facebook တမျိုးတည်းကိုအားကိုးနေကြတဲ့အတွက်မြန်မာဘာသာနဲ့ရေးထားတဲ့အချက်အလက်တွေက Facebook ပေါ်မှာပဲစုပြုံနေတာကအားနည်းချက်တစ်ခုဖြစ်နေတယ်လို့မတ်ထထိုင်အောင်ကဆိုပါတယ်အထူးသဖြင့်သတင်းနဲ့ပတ်သက်လို့အမှားအမှန်ခွဲခြားနိုင်အောင်သုံးသပ်ဆုံးဖြတ်နိုင်အောင်လို့မီဒိုအဖွဲ့ကနယ်ဘက်တွေသွားပြီးတော့ပညာပေးမှုတွေလုပ်တဲ့အခါမှာဒီကိစ္စကအခက်အခဲစိန်ခေါ်မှုတစ်ခုအနေနဲ့တွေ့ရတယ်လို့ပြောပြပါတယ်
ကျမတို့ကတကယ်ကိုဒီ internet နဲ့ပတ်သက်ပြီးတော့တခြား resource တွေတခြားဟိုအရင်းမြစ်တွေကိုကျမတို့မသွားနိုင်ဘူးသွားမကြည့်နိုင်ဘူးမကြည့်တတ်ဘူးပြီးတော့အဲ့လိုမျိုးသွားမယ်ဆိုလို့ရှိရင်လည်းကျမတို့အဲ့ဒါတွေကဥမာမြန်မာလိုရေးထားတာတွေမဟုတ်ဘူးဆိုတော့ကျမတို့အတွက်အဲ့ဒီအခက်အခဲတွေကတော့ရှိတယ်ပေါ့နော်အဓိကမြန်မာ content အားနဲ့တဲ့ internet ပေါ်မှာ Facebook ပေါ်မှာပဲအကုန်လုံးစုပြုံနေကြတယ်တခြားကျမတို့ဘယ်မှ platform တွေမှာမသုံးဘူးဆိုတဲ့ဟာလေးတစ်ချက်ကတော့အခက်အခဲပေါ့နော်
ဒီပညာစိတ်ဝင်စားတဲ့မြန်မာနိုင်ငံကမျိုးဆက်တစ်တွေအတွက်အသုံးဝင်တဲ့သတင်းအချက်အလက်တွေကိုဘယ်မှာရှာရနိုင်မလဲဆိုတာသိနိုင်ဖို့ကစိန်ခေါ်မှုဖြစ်တယ်လို့ဒီပညာပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်တီးယအဖွဲ့ရဲ့ CEO Jess Peterson ကလည်းပြောပါတယ
် You know when you look at the population in Myanmar people have been very very quick to adopt not just
မြန်မာနိုင်ငံကလူတွေကိုကြည့်မယ်ဆိုရင်လက်ကင်စမတ်ဖုန်းတစ်တွေနောက်ဆုံးထွက် digital နည်းပညာသုံးပစ္စည်းတွေဝယ်တဲ့နေရာမှာနေမဟုတ်ဘူးလူမှုကွန်ရက်တွေတုံးတာ message post ဆက်သွယ်ကြတာမျိုးကိုလည်းခဏလေးအတွင်းမှာတောက်အောင်လုပ်နိုင်ကြပါတယ်လေ့လာကြပါတယ် digital နည်းပညာသုံးတဲ့မျိုးဆက်သစ်တွေကြားမှာတွေ့ရတဲ့ကြီးမားတဲ့စင်ခေါ်မှုကတော့ online ပေါ်မှာမြင်တွေ့တာတွေကိုဘယ်ဟာကအရေးပါတယ်မပါဘူးဆိုတာကိုခွဲခြားသုံးသပ်တတ်ဖို့ယုံကြည်စိတ်ချရတဲ့သတင်းတွေကိုယ့်အတွက်တန်ဖိုးရှိတဲ့သတင်းတွေကိုဘယ်မှာရှာရမလဲဆိုတာသိအောင်လုပ်နိုင်ကြဖို့ပဲဖြစ်ပါတယ်ဒီအတွက်ကျွန်တော်တို့ဖန်တီးရကအများကြီးလှုပ်ပေးနေပါတယ
်သတင်းအချက်အလက်တွေကိုအချိန်တိုအတွင်းမှာလူအများကြီးစီမြန်မြန်ရအောင်လို့ဖြန့်ဝေပေးနိုင်တဲ့ Facebook လိုလူမှုကွန်ရက်တွေကတစ်ဖက်မှာအသုံးဝင်တာမှန်ပေမဲ့တစ်ဖက်မှာဆိုးကျိုးတက်ရောက်မှုတွေရှိနိုင်တယ်ဆိုတာကိုသဘောပေါက်ထားကြဖို့လိုတယ်လို့သတင်းမီဒီယာနဲ့နှီးပညာကျွမ်းကျင်သူတိုင်းကပြောကြပါတယ်ရှင်
။မန်စီမြတ်မွေရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်။အခုတခါတော့တက်တန့်ရောင်သတင်းလွှာကိုမှအေးတန်နာကျော်ကတင်ဆက်မှာဖြစ်ပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပတ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်တင်လာမှာတော့တလောကပဲယုံတင်ပြသလိုက်တဲ့ Adventures လူစန်းကောင်းရုပ်ရှင်ကယုံတင်တင်ချင်းမှာဘယ်လိုမျိုးအောင်မြင်မှုတွေရခဲ့ပါလဲဒီလိုမျိုးကဘာတလောကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကတင်တူတူထွားတာတွေကိုတက်တက်ရောင်တင်လာအစီအစဉ်မှာပြောပြပေးနေပါတယ်
The entire time I knew him, he only ever had one goal. To wipe out half the universe.
တလောကပဲရုံတင်ပြသလိုက်တဲ့ Avengers Infinity War ရုပ်ရှင်ဇာတ်ကားကထွက်ထွက်ချင်းမှာပဲအဆောက်ကောင်းခဲ့တယ်လို့ပြောရပါမယ်။ရုံမတင်ခင်တည်းရဲ့အကျိုးပြတဲ့နေမှာဝင်ငွေအများဆုံးရတဲ့စရုပ်ထကားဖြစ်ပြီးတော့ American ပြောင်းစုမှာရုံတင်တင်ချင်းစံချိန်ချိုးနိုင်လေးရှိရဲ့လို့ကိုအဲ့ထက်ကခံမှန်းထားခဲ့တာပါ။အမေရိကန်ပြည်အောင်စုမှာယုံမတင်ခင်ကတည်းကတခြားနိုင်ငံပေါင်း43နိုင်ငံမှာယုံတင်တော့လဲဒေါ်လာ65သန်းတန်းပြော့ရပါတယ်။အမေရိကန်ပြည်အောင်စုမှာလည်းယုံမတင်ခင်တရက်အကျိုးပွဲပြတော့ဒေါ်လာ39သန်းရရှိခဲ့တာမလို့ Marvel ရုပ်ရှင်ကားတကားအနေနဲ့အကျိုးနည်းမှာအများဆုံးဝင်ငွေရတဲ့ကားဖြစ်သွားတယ်လို့တခြားကားတွေအားလုံးနဲ့ရှင်မယ်ဆိုရင်လည်းသူကနံပါတ်၄နေရာမှာရှိရပါဘူး။အရင်ကားဖြစ်တဲ့ Avengers Age of Ultron သူကဒေါ်လာ 18.6 သန်းနဲ့နောက်ပြီးတော့ Black Panther 25.2 သန်းရတဲ့ကားတွေထက်လည်းအကျိုးနည်းပွဲမှာဝင်ငွေတာခဲ့ပေမဲ့တရက်ထက်58သန်းရတဲ့ Star Wars The Force Awakens နဲ့55သန်းရတဲ့ Star Wars The Last Jedi ရုပ်ရှင်ကားပြီးတော့53သန်းရတဲ့ Harry Potter and the Deathly Hallows Part 2ရုပ်ရှင်ကားတွေထက်တော့ဝင်ငွေနည်းတာပါတောင်ကိုရီးယားမှာပထမဆုံးတရားဝင်ယုံတင်တဲ့တောက်ကြနေအထိ17သန်းခွင့်ဩစတြေးလျမှာဆိုရင်တော့ဒေါ်လာ10သန်း UK နိုင်ငံမှာဒေါ်လာ9သန်းအပြည့်အစုံရခဲ့တဲ့အပြင်တခြားနိုင်ငံတွေဖြစ်တဲ့ Chile, Brazil, Philippines, Thailand, Indonesia, Malaysia, Hong Kong, Vietnam နိုင်ငံတို့အပါအဝင်နိုင်ငံအများပြားမှာဝင်ငွေအမြင့်ဆုံးရတဲ့ရုပ်ရှင်ကားဖြစ်ပါတယ်။တကယ်ယုံမတင်ခင်ဗုဒ္ဓဘူးနေမှာနိုင်ငံပေါင်း22နိုင်ငံမှာတင်ကြိုပြသခဲ့သလိုကြာသာပတိနေမှာနိုင်ငံပေါင်း22နိုင်ငံမှာတင်ကြိုပြခဲ့ပါတယ်
။ We got one advantage. He's coming to us.We have what Thanos wants, so that's what we'll use.
American ပြောင်းစုမှာယုံတင်နေခြင်းသတင်းပတ်ကိုယုံပေးရမှာတော့အားလုံးထက်ကိုကြော်တက်သွားတာပါ။စံချိန်တွေအများကြီးချိုးသွားပြီးတော့ American ပြောင်းစုယုံတင်သမျှရုပ်ရှင်ကားတွေတဲ့အမြင့်ဆုံးစံချိန်ရသွားပါတယ်။ပထမဦးဆုံးစနစ်တင်တဲ့ငွေ2ရက်မှာဒေါ်လာတန်250ရခဲ့တာပါ။အေပြီလကောင်အထိကြည့်မယ်ဆိုရင်ဒီကမ္ဘာလုံးအတိုင်းအတာနဲ့လက်မှတ်ရောင်းချငွေဒေါ်လာတန်630ရထားပါတယ်။ ဒါကြောင့်မလို့အကျိုးနဲ့ပြတာမှုမှာ American စံချိန်တင်ထားတဲ့2015က Star Wars The Force Awakens ရုပ်ရှင်ဇာတ်ကားနဲ့ကမ္ဘာစံချိန်တင်ထားတဲ့2019 Fate of the Furious ဇာတ်ကားတွေရဲ့စံချိန်ကိုလုံးဝချိုးသွားပါတယ်။ဒါတင်စနစ်တရက်ထဲရရှိဝင်ငွေတင်းငွေတရက်ထဲရရှိဝင်ငွေတော့မှလည်းအများဆုံးအဖြစ်လာရုံတင်ပြတာတဲ့ဇာတ်ကားတွေအားလုံးထဲမှာလည်းရရှိဝင်ငွေအမြင့်ဆုံးအမေရိကန်တွေဥရာစီတင်သမျှရုပ်ရှင်ကားတွေထဲမှာလည်းဝင်ငွေအများဆုံးအသက်73နှစ်အောက်ကလေးတွေမိဘပေါင်းမှကြီးရတဲ့ရုပ်ရှင်ကားတွေထဲမှာလည်းဝင်ငွေအမြင့်ဆုံးအပြင်ဒေါ်လာတန်150ဒေါ်လာတန်200ဒေါ်လာတန်250အထိအမြင့်ဆုံးထိုးတက်သွားတဲ့ရုပ်ရှင်ကားလည်းဖြစ်ပါတယ်။ဒါတော့မှတရုတ်နိုင်ငံမှာဒီရုပ်ရှင်ကရုံမတင်ရသေးပါဘူး။အဲ့မှာကမေ7မှာရုံတင်မှာပါ။
I'm Peter by the way.
That's just strange.
Oh, you're using your made-up names. Then I am Spider-Man.
Avengers Infinity War ရုပ်ရှင်ဇာတ်ကားမှာလူဇွမ်းကအယောက်20ပါဝင်ပြီးတော့အဲ့ထဲမှာ Iron Man, တမနီလူသား, Captain America, ပြီးတော့ Spider-Man, ပင်ကူလူသား, Black Widow, မဟုရဝတ်စုံမဟုတ်ဆိုးမှပြီးတော့တစ်ကြုတ် Black Panther ဒီလိုမျိုးလူဇွမ်းကောင်အားလုံးကမဟာလူဆိုးကြီးဖြစ်တဲ့ Thanos ကိုဝိုင်းပြီးတော့တိုက်ကြရတာဖြစ်ပါလိမ့်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
All have my own yacht.
ဘိုင်ဒန်နာဂျော်ရဲ့တက်တန်ရောင်သတင်းလွှာပြီးသူယုံကြည်ရာကဏ္ဍမှာတော့အမေရိကန်ပြည်ထောင်စု Northern Illinois တက္ကသိုလ်ကစီဝါရေးစီမံခန့်ခွဲပညာဘာသာရပ်နဲ့ပွဲရထားသူကိုရဲပြည့်သူရဲ့ယုံကြည်ရာတွေကိုနှားဆင်နိုင်ပါပြီ
။အားလုံးပဲမင်္ဂလာပါ။ဒီနေ့ကျွန်တော်ယုံကြည်တဲ့ပညာရေးနဲ့ပတ်သက်တဲ့အကြောင်းအရာ၃ခုကိုပြောပြချင်ပါတယ်။ပထမတော့လူငယ်တွေအနေနဲ့မိမိကိုယ်ကိုစူးစမ်းအားထုတ်မှုအပြင်းနဲ့ရှိဖို့ပါမြန်မာပြည်ကကျောင်းသားကျောင်းသူတွေအနေနဲ့နိုင်ငံရဲ့ပညာရေးစနစ်နဲ့အဆင့်တန်းကိုအားလုံးသိရှိပြီးဖြစ်ပါတယ်နိုင်ငံတော်အနေနဲ့လည်းပညာရေးအဆင့်တန်းမြန်မာရေးနဲ့ပတ်သက်ပြီးတော့အားလုံးခွန်ဆိုင်စူးစမ်းနေပါတယ်ဒီလိုမျိုးအခြေအနေမျိုးမှာပညာရေးတန်လျာဆိုတာကျွန်တော်ရေးတန်လျာလည်းနေဒီလိုမျိုးပဲကျွန်တော်ဖြစ်ဖြစ်နေရတဲ့အခုရှိပါတယ်နိုင်ငံကစည်ရန်ချိုးတဲ့ချိုးတဲ့တော့ပညာရေးအတွက် budget ကမလုံလောက်ဘူးဒီ human resource capital ရဲ့ output တွေကတော့မထုတ်ပေးနိုင်ဘူးနိုင်ငံရဲ့ result နဲ့နိုင်ငံရဲ့ innovation ပိုင်းမှာအမကောင်းတဲ့နိုင်ငံကစည်ရန်ချိုးတဲ့ရပါတယ်အဲ့တော့ကျွန်တော်ရေးတန်းတရားလေးလေးဒီလိုမျိုးပဲပညာရေးတန်းတရားလေးနေတဲ့အတော်အတွင်းမှာကျောင်းသားကျောင်းသူတွေအနေနဲ့မိမိကိုယ်ကိုစူးစမ်းအထောက်အပံ့အပြည့်နဲ့ရှိမှသာလေရေးခြားနိုင်ငံကပညာရှင်တွေနဲ့ရေမောင်တန်းပြီးစူးစမ်းနိုင်မှာဖြစ်ပါတယ်ဒုတိယအချက်အနေနဲ့စူးစမ်းအထောက်အပံ့ဆိုတဲ့နေရာမှာလဲကံကိုပုံမချဖို့လိုပါတယ်ဥပမာအနေနဲ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဆောင်ပွဲကန်းကိုတွက်ဖြေကြတယ်ဆောင်ပွဲကန်းနေ့ကထွက်လာတဲ့အချိန်မှာတငယ်ချင်းတွေညီမဆွေမျိုးတွေနဲ့ကျွန်တော်တို့စကားပြောကြမယ်ကိုကံမကောင်းခဲ့လို့ဆောင်ပွဲမဖြစ်နိုင်ခဲ့ဘူးကံမကောင်းခဲ့လို့ကိုကျက်ပြီးတော့ပြင်ဆင်ထားတဲ့အပုပ်တွေနဲ့ဆောင်ပွဲကမေးလာတဲ့ပုံတွေနဲ့မတူညီခဲ့ဘူးဒီနေရာမှာကျွန်တော်စဉ်းစားစီလိုတာကကိုကံမကောင်းတာလားကိုအတုံးမကျတာလားဆိုတာစဉ်းစားစီလိုပါတယ်အများစုကတော့ကျွန်တော်တို့ကံကိုပုံချတာများပါတယ်ကံကိုပုံချတာများနေတဲ့၍ကံကိုပုံချနေတဲ့၍ကျွန်တော်တို့လိုချင်တဲ့အနိုင်ကိုရောက်မှာမဟုတ်ပါဘူးအင်တာဗျူးသွားဖြေတဲ့ကျွန်တော်တို့အစီအစဉ်လုပ်ငန်းဆောင်တာဒီမှာလဲဒီတိုင်းမှာပဲအင်တာဗျူးသွားကိုပြင်ဆင်မသွားဘူးအင်တာဗျူးသွားဖြေတယ်အင်တာဗျူးမအောင်ဘူးကံကိုပုံချပါတယ်အဲ့နေရကံမကောင်းလို့အင်တာဗျူးမဖြေနိုင်ခဲ့ဘူးတကယ်တမ်းကတော့ကျွန်တော်တို့ကံမကောင်းတာလားမိမိကိုယ်ကိုအတုံးမိမိကိုယ်တိုင်အတုံးမကျတာလားဆိုတာခွဲခြားသိနိုင်ဖို့လိုပါတယ်နောက်ဆုံးတတိယအချက်အနေနဲ့ကတော့စိတ်ထက်တန်ပြင်းပြမှုလို့ခေါ်တဲ့ passion နဲ့စိတ်ဝင်စားမှုလို့ခေါ်တဲ့ interest ကိုခွဲခြားသိဖို့လိုပါတယ်။ဥပမာကျွန်တော်ရေးကူးတာဝါသနာပါတယ်။စိတ်ဝင်စားမှုရှိတယ်။ဒါပေမဲ့ကျွန်တော်တစ်သက်လုံးရေးမကူးနိုင်ပါဘူး။ဘာလို့ပါလဲ။ကျွန်တော်မှဒီရေးကူးခြင်းဆိုတဲ့အားစံစားကိုစိတ်ထက်တန်ပြင်းပြမှုမရှိလို့ပါဒီနေရာမှာကျွန်တော်တို့နိုင်ငံတကာပြိုင်ပွဲတွေမှာဝင်ပြိုင်နေတဲ့အားကစားသမီးကူအားကစားသမားကြီးတွေကိုတိမယ်ဆိုလို့ရှိရင်သူတို့ရေကူးခြင်းဆိုတဲ့အားကစားနဲ့အတန်မွေးဝမ်းကြောင်းပြုကြပါလေ။ဘာကြောင့်သူတို့အတန်မွေးဝမ်းကြောင်းပြုနိုင်ကြလဲ။သူတို့မှာရေကူးရဲဆိုတဲ့အားကစားကိုစ
ိတ်ထက်တန်ပြင်ကြလို့ဖြစ်ပါတယ်ကျွန်တော်တို့ဘဝမှာတစ်ခုခုကိုရယူပိုင်ဆိုင်ခြင်းနဲ့ဆိုလို့ရှိရင်စိတ်ဝင်စားမှုတစ်ခုရဲ့နဲ့မလုံလောက်ပါဘူးစိတ်ဝင်စားမှုအပြင်တကယ်ကိုစိတ်အားထက်တန်ပြင်ပြမှုတစ်ခုလိုပါတယ်ကျောင်းသားကျောင်းသူတွေအနေနဲ့ဥပမာပြရမယ်ဆိုရင်စိတ်ပညာကိုဝါသနာပါလို့စိတ်ကြောင်းတတ်တဲ့သူနဲ့စိတ်ပညာကိုစိတ်ထက်တန်ပြင်ပြလို့တင်ယူခြင်းနဲ့ကျောင်းသားကျောင်းသူနဲ့ရှင်းမယ်ဆိုရင်အောင်မြင်မှုအတိုင်းအတာကအများကြီးပွားပါတယ်အထူးခြားကတော့အထူးခြားတစ်ခုကတော့စိတ်ပညာကိုစိတ်ထက်တန်ပြည့်ပြည့်ပြီးတော့လက်လာတင်ပြီးရလူကတာနေသူများချက်ပို့ပြီးတော့အောင်မြင်နိုင်မှာဖြစ်ပါတယ်ဘဝဟာအရန်တူတောင်းလို့ပါတယ်စစ်မှန်တဲ့စိတ်ထက်တန်ပြည့်ပြည့်မှုနဲ့ပျော်ရွှင်မှုကိုရှာဖွေတွေ့ရှိပါစေလို့ဆုတောင်းရင်းဒီကုန်းချုပ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးပြူတင်ဆက်တဲ့သူယုံကြည်ရာကဏ္ဍဖြစ်ပါတယ်အင်္ဂါည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမှာပါလဲ
ကချင်ပြည်နယ်တွင်တိုက်ပွဲတွေကြားမှာပြည်မိနေတဲ့ဒုက္ခသည်တွေဘေးကင်းရာကဲထူရေးအတွက်ဘယ်သူမှတာဝန်အရှိဆုံးမလဲဒုက္ခသည်တွေကဲထူရေးကချင်ပြည်နယ်အစိုးရကဆေလွတ်တဲ့ကုသလေဖွဲ့ရလေအစောပိုင်းကတားမြစ်ခံရပြီးတဲ့နောက်မှာပြည်တော်စုဝန်ကြီးကဂျားဝင်ဆောင်ရွက်ပေးမှသာအဆင်ပြေသွားခဲ့ပါတယ်ကချင်ပြည်တွင်လက်တလောဖြစ်ပေါ်နေတဲ့ခြေနေတွေပေါ်တော်ရရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဒိုင်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဒိုင်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါဆွေးနွေးခြင်းနဲ့ကိုယ့်ရဲ့သဘောထားမြင်ကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1239238555လေးအီးမေးလ်လိပ်စာ burmese@voanews.com လို့ဆီကိုကြိုတင်ပေးပို့ထားနိုင်ပါတယ်အင်္ဂါညဒရယာလီလန်အစီအစဉ်မှာပါဝင်ဆွေးနွေးဖို့ဒေါ်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
နောက်ပြန်အင်္ဂါညဖီဝေတိုင်းရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာမေလ23ရက်နေ့ဟာမိခင်များနေ့ဖြစ်ပါတယ်မိမိတို့တေးသချင်းတောင်းကျင်တဲ့မိခင်တွေအတွက် VOA ကိုအီးမေးလ်နဲ့ဖြစ်ဖြစ် Facebook ကတဖြစ်ဖြစ်ဆက်သွယ်ပြီးတော့တေးသချင်းတွေတောင်းဆိုနိုင်ကြပါတယ်ခင်ဗျာအခုတော့ကျွန်တော်သိတဲ့အချိန်တော့တွင်မှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြပေးပါအောင်ဗျာ
ရရှိနိုင်ငံမှာတမရသူမဟုတ်ဝန်ကြီးချုပ်ရာဒုတွေကို1999ခုနှစ်ခေတ်ကစတင်တာဝန်ထမ်းဆောင်ခဲ့တဲ့ဗလာဒီမီပူတင်ဟာခရမလင်လမ်းတော်အတွင်းကလက်ပစွာပြင်ဆင်ထားတဲ့အန်ဒရီယက်စကီခမဆောင်မှာရှင်းနေကွတ်ထားတဲ့ဖွဲ့စည်းအုပ်ချုပ်ပုံကိုကင်ပြီး၄ချိန်မြောက်တမရအဖြစ်ဒီကနေ့တင်းနှင်းလာနေမှာကြံသစ္စာကျင်းပလိုက်ပါတယ်ရရှိနိုင်ငံရဲ့ဖွဲ့စည်းပုံက၂ချိန်ဆက်တိုက်တမရအဖြစ်ဝင်ရောက်ရှင်းပြတာကိုတားမြစ်ထားတဲ့အတွက်ဒီဖွဲ့စည်းပုံကိုမပြင်ဘဲသူ့အနေနဲ့၅ချိန်မြောက်တမရအဖြစ်ပြန်အရွေးခံခွင့်မရှိပါဘူးCIA ဗဟိုထောက်လိုင်းအေဂျင်စီအကြီးအကဲအဖြစ်ခန့်အပ်ဖို့သူရွေးချယ်ထားသူဂျီနာဟက်စပယ်ဟာအကြမ်းဖက်သူတွေအပေါ်ကြမ်းတမ်းစွာကင်တွယ်ခဲ့တဲ့အတွက်ဝေဖန်ပြောဆိုမှုတွေခံနေရတယ်လို့သမ္မတထရန့်ကပြောကြားလိုက်ပါတယ်အကြမ်းဖက်သမားအဖြစ်တန်တရားရှိသူတွေပေါ်ကြမ်းတမ်းစွာကင်တွယ်ခဲ့တဲ့အပေါ်အင်ပီရိုကစိုးရိမ်မှုတွေရှိတာကြောင့်ဆိုတဲ့အကြောင်းပြချက်နဲ့ CIA အကြီးအကဲအဖြစ်ရွေးချယ်ခံမဲ့သူဖြစ်ကနေပြီးတော့ရုပ်သိမ်းဖို့အတွက်ပြီးခဲ့တဲ့သတင်းပတ်မှာအဆိုပြုခဲ့ကြောင်းသတင်းတွေထွက်လာပြီးမှသမ္မတထရန့်ကတင်းလာနေ့က Twitter လိုမှုကွန်ရက်ကတစင်အဲ့လိုပြောကြားလိုက်တာပါမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့တဘာဝဘေးအန္တရာယ်တွေတက်တာရေးအတွက်ရည်ရွယ်ပြီးငရင်းနဲ့ရေကြီးမှုတွေကိုကြိုတင်သတိပေးတဲ့စနစ်ကိုအိန္ဒိယအစိုးရရဲ့အကူအညီနဲ့တိစောက်ပေးလိုက်ပြီးဖြစ်ပါတယ်။အိန္ဒိယအစိုးရရဲ့ထောက်ပံ့မှုနဲ့တိစောက်ထားတဲ့ရေကြီးမှုကြိုတင်သတိပေးတဲ့စနစ်နဲ့ငရင်းတိုင်းထွာရေးစနစ်ဆက်တွေကိုမြန်မာနိုင်ငံဆိုင်ရာအိန္ဒိယသားအမကြီး Vikram Misri ကတောက်ကြနေမှာဖွင့်လိုက်ပေးလိုက်တာဖြစ်ပြီးတော့အဲ့ဒီဆက်တွေကိုတော့နေပြည်တော်မှာရှိတဲ့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနမှာတက်ဆင်ထားမယ်လို့ဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ရဲ့ထိပ်သီးဆွေးနွေးပွဲဟာရှေ့လအတွင်းစင်ကာပူနိုင်ငံမှာကျင်းပပြစ်ဖို့များတယ်လို့တောင်ကိုရီးယားသတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။ကိုဇော်ဝင်းလှိုင်သတင်းချင်းချုပ်ကိုပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်နဲ့မှန်းများသစဉ်အောင်လို့ဖြစ်ပါတယ်။အတန်လွင့်အင်ဂျင်နီယာကတော့ Victor Zonya ဖြစ်ပါတယ်။ VOA အမေရိကန်တန်ညဘက်မြန်မာသားအစီအစဉ်ကိုည9:00-10:00အထိလိုင်းနံပါတ်1925 32တို့ကနေထုတ်လွှင့်ခဲ့တာပါ။သတင်းရှင်တွေအားလုံးဘေးအန္တရာယ်ကင်းဝေးပြီးငြိမ်းချမ်းနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝဲအောင်ပါ။
This program has come to you from the Voice of America, Washington.